Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2016ခုနှစ်အောက်တိုဘာလ28ရက်ကြာသပတေးနေ့ည9:00ကနေ10:00အထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါခင်ဗျာကျွန်တော်ကတော့ဒီညဘက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသားမှာပါဇူလိုင်လအတွင်းကတူရကီစစ်တပ်အာဏာသိမ်းမှုမှာပါဝင်တယ်လို့ဆွဆွဲထားတဲ့လေတပ်လေယာဉ်မှု83ကိုဖမ်းဆီးဖို့တူရကီအာဏာပိုင်တွေကဒီကနေ့အမိန့်ထုတ်ပြန်လိုက်တာပါကစ္စတန်ဝန်ကြီးချုပ်နဝက်ရှရီဖ်ကိုလာမယ့်သတင်းပတ်တွေအတွင်းစန့်ကျင်ချီတက်ဆန္ဒပြဖို့စီစဉ်ထားတာတွေကိုဒီကိစ္စတွေနဲ့ပတ်သက်ပြီးတော့တင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
အခုညနေပိုင်းသတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့စွမ်းဆောင်ရည်မြင့်တင်ရေးအတွက်အမေရိကန်စုံစမ်းစစ်ဆေးရေးဘျူရို FBI နဲ့အလုပ်ယုံဆွေးနွေးပွဲရှိပါတယ်
။ This is the FBI's first in-country training for Myanmar law enforcement. The United States is committed to helping strengthen Myanmar's capabilities to combat crime through training and technical support.
တရင်းရှိပတ်ကြမဲ့ဆွေးနွေးပွဲအကြောင်းရန်ကုန်အမေရိကန်တိုင်ယုံပြောခွင့်ရသူပြောပြသွားတာပါ။နိုင်ငံတကာသတင်းတွေပြီးတာနဲ့နားဆင်ရပါမယ်ရှင်။ရှမ်းပြည်နယ် NLD ပါတီဝင်တချို့အရေးယူခံရတာကိုပြန်လည်ကြားနာစစ်ဆေးနေတဲ့အခြေအနေကြန့်လို့အမည်ပေးထားတဲ့မုံတိုင်းဟာအိန္ဒိယဘက်ကိုရွေ့သွားပေမဲ့ထိုင်းပင်လယ်ကွေးဘက်ကနောက်ထပ်မုံတိုင်းတစ်လုံးဝင်လာနိုင်တဲ့နဲ့အခြေအနေတွေကိုလည်းပြောပြပေးသွားမှာပါ။ဒီလိုသတင်းနေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ကိုဝင်းမင်းတို့ကကြေညာပေးပါမယ်ရှင
်။အီရန်နိုင်ငံမိုဇူးမြို့ကို IS သေချာတွေလက်ထက်ကနေပြန်လည်သိမ်းယူဖို့ထိုးစစ်ဆင်နေကြတဲ့စူပေါင်းတပ်ဖွဲ့တွေမြို့အနီးကိုချဉ်ကပ်လာနေတာနဲ့အမျှ IS သေချာတွေဟာအစွန်ပြားချီရွာတွေကရဲသားတွေကိုခေါ်ပြီးလူသားဒိုင်းကာတွေလို့တုံးနေတယ်လို့မျက်မြင်တွေကပြောပါရယ်။ IS တွေဟာသူတို့အတွက်နောက်ဆုံးကြံနေသေးတဲ့မြို့ကြီးတစ်ခုလက်လွတ်မဆုံးရှုံးအောင်အောင်ကြိုးစားခုခံနေကြတာပါ။ဤရဲဥဆောင်တဲ့လက်ရှိစစ်ဆင်ရေးမှာတော့မြို့ရဲ့တောင်ဘက်အရှေ့ဘက်နဲ့မြောက်ပိုင်းတွေကနေမြို့ရင်းကိုဦးတည်ပြီးလမ်းတစ်လျှောက်ချီရွာတွေကိုဤရဲတပ်တွေဘက်ကဖြည်းဖြည်းချင်းသိမ်းယူလာခဲ့တာပါ။ကုလသမဂ္ဂကတော့မော်ဇူးမြို့နဲ့အနီးပတ်ဝန်းကျင်နေရာတွေကနေထွက်ပြေးတင်းချောင်သူအရသာ1000ကျော်ရှိတယ်လို့ဆိုပြီးဒီလူတွေဘေးကင်းလုံခြုံရေးနဲ့လူသားချင်းစာနာမှုအကူအညီတွေရရှိနိုင်ရေးအတွက်စိုးရိမ်ကြောင်းပြောဆိုထားပါတယ်။လက်ရှိထိုးစစ်ဆင်မှုတွေမှာအဓိကခန့်ကဏ္ဍကနေပါဝင်နေတဲ့ခတ်လက်နက်ကင်တပ်ဖွဲ့တွေနဲ့ပတ်သက်လို့တော့ဒီအဖွဲ့ဟာမော်ဇူးမြို့ကနေထွက်ပြေးလာတဲ့အမျိုးသားတွေနဲ့ဆယ်ကျော်သက်ယောက်ျားလေးတွေကိုတရားဥပဒေမဲ့ဖမ်းဆီးတာတွေလုပ်နေတယ်လို့ဆိုပြီးတော့ဒီပေါ်စိုးရိမ်တဲ့အကြောင်းလူခွင့်အဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကပြောပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံအခြေပိုင်းကအလက်ပူမြို့မှာလူတက်ကွင်းဖြစ်လာပြီးလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအကြီးအကဲကမနေ့ကပြောလိုက်ပါတယ်။လွန်ခဲ့တဲ့လအတွင်းဒီနေရာမှာလူ400ကျော်တပ်ဖြတ်ခံခဲ့ရပြီး2000လောက်တရားရခဲ့တာပါ။လူပေါင်း2000ကျော်နေထိုင်နေတဲ့အလက်ပူမြို့မှာဆရာဝန်30လောက်နဲ့ဆေးရုံသုံးပစ္စည်းကိရိယာမစုံမလင်တဲ့ဆေးရုံ6ရုံသာရှိတယ်လို့ကုလလုံခြုံရေးကောင်စီကို Mr. Stephen O'Brien ကမနေ့ကတင်ပြခဲ့ပါတယ်။လူနာရင်ဆက်တစည်းနဲ့စောင့်လုံတော့မှုရှိတာကြောင့်လူသေးအလောင်းထဲ့တဲ့အိတ်တွေကိုစောင့်ဖြစ်လူနာတွေကအသုံးပြုနေကြတယ်လို့လည်းသူကဆက်ပြောပါတယ်။ဆီးရီးယားနိုင်ငံကဆိုးဝါးလာတဲ့အခြေအနေတွေကိုသူ့အနေနဲ့လာစဉ်လာတိုင်းအခုလိုလာရောက်တင်ပြနေပေမဲ့စစ်ပွဲအဆုံးသတ်ဖို့နဲ့လူသားတွေအထီးဒုက္ခရောက်နေတဲ့အခြေအနေတွေကိုရပ်မပစ်နိုင်ဘူးလို့ Mr. O'Brien ကညင်ညူလိုက်ပါတယ်။လုံခြုံရေးကောင်စီရဲ့ရှေ့မှာအခုလိုတင်ပြနေပေမဲ့ဒီလိုအခြေအနေတွေကိုရပ်တန့်သွားအောင်လုံလုံလောက်လောက်လွတ်ဆောင်ခြင်းမရှိတဲ့ပုံမှာလည်းသူကဖြစ်တင်လိုက်ပါတယ်။လွန်ခဲ့တဲ့သတင်းပတ်တွင်တုန်းကတော့အလက်ပူမြို့ကဖျားနာနေတဲ့အရသားတွေကိုမြို့ကထွက်လာနိုင်ဖို့နဲ့မြို့ရင်းကိုထောက်ပံ့ပစ္စည်းတွေပို့ဆောင်နိုင်ဖို့ဆီးရီးယားနဲ့ရုရှားကပုံကျဲတိုက်ခိုက်မှုတွေကိုရနာထားပေးခဲ့ပါတယ်။ဒါပေမဲ့ဆီးရီးယားရဲ့ကုလလုံခြုံရေးကောင်စီအနေနဲ့အရေးယူကန်တဖို့မဲခွဲဆုံးဖြတ်ရမှာရုရှားနိုင်ငံက၅ချိန်တိုင်ဗီဒီယိုအာဏာသုံးပြီးပယ်ချခဲ့တာပါ။တကယ်လို့သာအခြေအနေတွေဒီထက်ဆူဆူဝါဖြစ်လာရင်တော့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မလိုပဲကုလသမဂ္ဂအနေနဲ့ဝန်ရောက်ထိသိမ်းနိုင်မယ့်အခြေအနေတရနဲ့ပတ်သက်ပြီးကုလသမဂ္ဂအထွေထွေညီလာခံမှာလွန်ခဲ့တဲ့သတင်းပတ်ကဆွေးနွေးခဲ့ပါတယ်ခင်ဗျာ။
ဇူလိုင်လအတွင်းကတူရကီစစ်တပ်အာဏာသိမ်းမှုမှာပါဝင်တယ်လို့ဆွဆွဲထားတဲ့လေတပ်လေယာဉ်မှု83ဦးကိုဖမ်းဆီးဖို့တူရကီအာဏာပိုင်တွေကဒီကနေ့အမိန့်ထုတ်ပြန်လိုက်ပါတယ်။နိုင်ငံတော်ဝန်လုံခြုံရေးရဲတွေကလိုက်လံဖမ်းဆီးရမှာလေယာဉ်မှု55ဦးကိုဖမ်းဆီးထားမိပြီးဖြစ်တယ်လို့တူရကီနိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။အဲ့ဒီထက်ကတချို့ကတော့အရင်ကတည်းကဖမ်းဆီးထားတာပါ။အခုချိန်ထိဖမ်းဆီးထားတဲ့ထဲမှာတူရကီလေတပ်ကဒူဘို82ဦးနဲ့ဗိုလ်မှူးကြီး2ဦးပါဝင်တယ်လို့လိုက်လံဖမ်းဆီးဖို့ရန်ထုတ်ပေးတဲ့ခေါညာမျိုးအစိုးရရှိနေရုံကပြောပါတယ်။အမေရိကန်အခြေစိုက်မွတ်စလင်တရားဟောဆရာဖတူလာဂူလန်အဖွဲ့နဲ့ဆက်ဆက်မှုရှိတယ်ဆိုပြီးတော့ဒီအရာရှိတွေကိုဆွဆွဲထားတာပါ အာနာသိမ့်မှုကိုနောက်ကွယ်ကစီစဉ်သူဖြစ်အာနာဝိုင်းတွေကဂူလန်ကိုဆွဆွဲထားပေမဲ့သူကတော့ပြန်လည်ညှင်းဆို့ထားပါတယ်အာနာသိမ့်မှုပြီးကလေးကစစ်ဖက်ရဲတရားရေးဌာနနဲ့ပညာရေးဌာနဆိုင်ရာဝန်ထမ်းသသိန်းလောက်ကိုအလုကထုတ်ပယ်ခဲ့ပြီး3000လောက်ကိုဖမ်းဆီးထားတာပါအနောက်နိုင်ငံတွေကတော့အခုလိုဖမ်းဆီးထိန်းသိမ်းမှုတွေအပေါ်စိုးရိမ်ကြောင်းထုတ်ပေါ်ပြောကြားပေမဲ့အလွန်အန္တရာယ်ရှိတဲ့အခြေအနေတစ်ခုကိုထိန်းသွင်းကင်တွယ်နေရတဲ့တစ်ချိန်ထဲမှာဒီဖမ်းဆီးထိန်းသိမ်းမှုတွေကိုတရားဥပဒေဘောင်တွင်းကဆောင်ရွက်တာသာဖြစ်တယ်လို့တူရကီကတုံ့ပြန်ပြောကြားထားပါတယ်ခင်ဗျာ
ပြည်ထောင်နိုင်ငံကာလီမြို့မှာရှိတဲ့ရွှေပြောင်းဒုက္ခသည်တွေကိုနေရထိုင်ရာယာယီစခန်းကိုအပြည့်တိုင်ရှင်းလင်းခဲ့မှာဖြစ်တဲ့အကြောင်းတာဝန်ရှိသူတွေကကြေညာပြီးတည့်ရကြဒီနေ့စောပိုင်းမှာတော့နောက်ဆုံးအဆင့်ရှင်းလင်းတာတွေဆက်လုပ်နေပါပြီအဆင့်ပြည်သူလိုဆောက်ထားတဲ့ယာယီတဲတွေကိုရှင်းလင်းဖို့ဆောက်လုပ်ရေးပစ္စည်းကိရိယာတွေနဲ့စည်ရန်တရားတွေကိုသုံးပြီးဝန်ထမ်းတွေကရှင်းလင်းနေကြပါတယ်တဲရင်တချို့ကတော့ဒုက္ခသည်တွေကိုယ်တိုင်ကသူတို့မဖြစ်မနေထွက်ခါရတော့မယ်အချိန်မတိုင်ခင်ဗိုလ်ဒုနေကမိရှုထားရခဲ့ကြတာပါမိမရှုဖို့ပြောရမယ်လဲမထွက်ခင်မှာတဲတွေကိုမိရှုထားလေးရှိတဲ့အစဉ်လာတိုင်းလုပ်ခဲ့ကြတာမှာလောင်နေတဲ့မိတော့တွေကတော့မိသက်ဝန်ထမ်းတွေကလည်းလည်းနှိမ့်သက်ခဲ့ကြပါတယ်။ဥရောပရွှေပြောင်းဒုက္ခသည်ပြဿနာရဲ့သင်္ကေတတစ်ခုလိုဖြစ်လာနေတဲ့ဒီဒုက္ခသည်ယာယီစခန်းတွေကိုရှင်းလင်းပြီးစခန်းအတွင်းဆိုးသူဘဝအခြေအနေတွေအောက်မှာနေထိုင်ကြတဲ့ရွှေပြောင်းဝင်ရောက်လာသူတွေကိုပြန်လည်နေရာချားထားဖို့ပြင်သစ်တာဝန်ရှိသူတွေကဆောင်ရွက်နေကြပါတယ်။ကာလီဒုက္ခသည်စခန်းကိုစတင်ရှင်းလင်းတဲ့တနင်္လာနေ့ကစလို့ရွှေပြောင်းဒုက္ခသည်4000လောက်ကိုပြင်သစ်နိုင်ငံတဝန်းမှာရှိတဲ့ဒုက္ခသည်လက်ခံရနေရာချတာရေးဌာနတွေကိုပို့ပေးခဲ့တယ်လို့ပြင်သစ်တာဝန်ရှိသူတွေကဆိုပါတယ်ခင်ဗျာ။
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ကြော်ပင်းနေညဘက်သတင်းတွေကို VOE ကနေဆက်လက်ကြင်ညာနေပါရခင်ဗျာရခိုင်ပြည်နယ်မောင်တော်ဒေသအတွင်းအစွန်းရောက်ကျမ်းဖက်သမားတွေကိုလုံခြုံရေးတပ်ဖွဲ့တွေကစစ်ဆင်လျက်ရှိရမှာပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကကျေးရွာတရွာကရွာသားတွေကိုစစ်တပ်ကအတင်းမောင်းထုတ်ခဲ့တာကြောင့်ရိုဟင်ဂျာမွတ်စလင်ရွာသားတွေပုန်းအောင်နေထိုင်နေရတယ်လို့ရိုက်တာသတင်းတရက်မှာဖော်ပြထားပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကနေစားဆောင်တပ်ဖွဲ့အရာရှိတွေကကြီးကန်းပြင်ကျေးရွာကိုရောက်လာပြီးတော့ကျေးရွာသား2000လောက်ကိုအခြေခံစားသုံးကုန်တချို့ပေးပြီးတော့ရွာကနေနှင်ထုတ်လိုက်တယ်လို့ရိုက်တာသတင်းကရိုဟင်ဂျာသတင်းရေးမြစ်ကိုကိုးကားပြီးရေးသားထားပါဒီကိစ္စနဲ့ပတ်သက်လို့မောင်တော်မျိုးနဲ့နေကြားဆောင်တက်အကြီးကဲရဲမှုချုပ်သူရဆန်းလွင်ကတော့မဟုတ်မမှန်ကြောင်းနဲ့ဒီလိုဆောင်ရွက်မယ်ဆိုရင်သူတို့ဘက်ကတာဝန်ရှိသူတွေကိုအေးအေးယူမှဖြစ်တဲ့အကြောင်းသတင်းတောက်တွေကိုပြောခဲ့ပါတယ်အော်တိုဘတ်9ရက်နေ့တုန်းကမောင်တော်ဒေသမှာရှိတဲ့လုံခြုံရေးစခန်း3ခုကိုအကြံဖတ်သမားတွေကဝင်ရောက်စီးနင်းတက်ခဲ့ပြီးနောက်ဒေသတစ်ခုလုံးမှာလုံခြုံရေးတွေတိုးမြင့်ခဲ့ပါတယ်ဒါအပြင်အကြံဖတ်သမားတွေလူယူသွားတဲ့လက်နက်တွေကိုရှာဖွေနေတယ်လို့အကြံဖတ်တိုက်ခိုက်သူတွေကိုလည်းတော်နေရှာဖွေတာတွေလုပ်နေပါတယ်ဒီလိုဆောင်ရွက်မှုတွေမှာဒေတာကန်ကြေးရွာသားတွေကိုလူအခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ဆွဆဲချက်တွေပေါ်ထွက်နေတာကြောင့်ဒီအခြေအနေတွေကိုစုံစမ်းစစ်ဆေးဖို့ဆိုပြီးတော့ကုလသမဂ္ဂလူအခွင့်ရေးကိုယ်စားလှယ်တွေကတောင်းဆိုမှုတွေရှိနေပါတယ်ခင်ဗျာ
အဲ့လိုလို့ရင်ကိုယ့်လူကိုအရင်ဆုံးအရေးယူပြီးွားပြီပေါ့ကျွန်တော်တို့ကခွင့်ပြုလို့လည်းမရဘူးအဲ့လိုဆိုတာလည်းဖြစ်နိုင်စရာလည်းမရှိဘူးနောက်ဆုံးကျွန်တော်တို့ကဒီမှာအဖြစ်မှန်ကို
မြောက်ကိုရီးယားဆိုရကိုနျူကလ িয়ার စီစဉ်တွေရပ်တန့်အောင်တိုက်တွန်းတာတွေတိုးလို့သွားကြဖို့အမေရိကန်ဂျပန်နဲ့တောင်ကိုရီးယားကြီးတန်းရာရှိတွေကဒီနေ့သဘောတူခဲ့ကြပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့လုံခြုံရေးဆိုင်ရာချင်းချမှုတွေဟာနောက်ထပ်အဆင့်တစ်ခုကိုရောက်လာနေပြီလို့ဂျပန်ဒုတိယနိုင်ငံရဲ့ဝန်ကြီးရှင်ဆုကီဆူကီယာမာကပြောလိုက်ပါတယ်။ဒါကြောင့်လက်ရှိအခြေအနေတွေပေါ်မူတည်ပြီးကင်တွယ်နိုင်မဲ့နီလန်းသစ်တွေလိုအပ်နေတယ်လို့လည်းသူကဆက်ပြောခဲ့ပါတယ်။အမေရိကန်ဒုတိယနိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်တောင်ကိုရီးယားဒုနိုင်ငံရဲ့ဝန်ကြီးလင်ဆန်နမ်နဲ့ဒီနေ့တိုကျိုမြို့မှာတွေ့ဆုံခြင်းအခုလိုဂျပန်ဒုနိုင်ငံရဲ့ဝန်ကြီးကထုတ်ပြောလိုက်တာပါ။သူတို့သုံးဟာမြောက်ကိုရီးယားရဲ့6နိုင်ငံဆွေးနွေးပွဲမှာပါဝင်ကြတဲ့နိုင်ငံတွေဖြစ်ပါတယ်။6နိုင်ငံဆွေးနွေးပွဲတွေကတော့စစ်ဆင်ညှိနှိုင်းမှုတွေကနေမြောက်ကိုရီးယားဘက်ကနှုတ်ထွက်ခဲ့တဲ့2009ခုနှစ်နောက်ပိုင်းကတည်းကရပ်နေခဲ့တာပါ။မြောက်ကိုရီးယားနျူကလ িয়ার မြောက်ကိုရီးယားကိုနျူကလ িয়ার နိုင်ငံတစ်ခုအဖြစ်နျူကလ িয়ার လက်နက်တွေပိုင်ဆိုင်တဲ့အခြေအနေမျိုးဖြစ်လာမှာကိုအမေရိကန်ပြည်ထောင်စုကလက်ခံမှာမဟုတ်သလိုဒီမူဝါဒဟာပြောင်းလဲမှာလည်းမဟုတ်ဘူးလို့မစ္စတာဘလင်ကန်ကထုတ်ပြောပါတယ်။မြောက်ကိုရီးယားဆရာကိုကောင်းမွန်တဲ့ရည်ရွယ်ချက်တင်တဲ့ဆွေးနွေးပွဲစကားပွဲမှာပြန်ပါလာအောင်ကြိုးပမ်းသွားမယ်လို့လည်းသူကပြောသွားပါတယ်။မြောက်ကိုရီးယားဆရာကတော့သူ့ရဲ့နျူကလ িয়ার လုပ်ငန်းတွေကြောင့်ကုလသမဂ္ဂကရှုံချထားတဲ့တိုက်ခတ်ပိတ်ဆို့မှုတွေကိုဆက်ပြီးညှဉ်းဆန်းနေစေဖြစ်ပါတယ်ခင်ဗျာ။
ပါကစ္စတန်ဝန်ကြီးချုပ်နဝက်ရှာရစ်ကိုလာမဲ့သတင်းပတ်တွင်ဆက်ကျင်ချီတဲ့ဆန္ဒပြဖို့စီစဉ်ထားတဲ့မျိုးတော်အစ္စလာမဘက်မှဆန္ဒပြခွင့်စီယုံခွင့်စီတန်းလက်လက်ခွင့်ဤအားလုံးနှစ်လကြာပိတ်ထားမှာဖြစ်တယ်လို့ပါကစ္စတန်ဆိုရကကြေညာလိုက်ပါတယ်။နိုင်ငံတကာကထင်ပေါ်ကျော်ကြားသူတွေရဲ့နိုင်ငံရေးချဘန်အောင်ပိုင်ဆိုင်မှုတွေကိုဖော်ပြထားတဲ့ပနားမားစာရွက်စာတမ်းထဲမှာဝန်ကြီးချုပ်ရဲ့မိသားစုဝင်တွေအမိစင်းပါပြီးတဲ့နောက်မစ္စတာရှာရစ်အနေနဲ့လူလူရဲ့ဆန့်ကျင်ဖိအားပေးမှုတွေရင်ဆိုင်နေရပြီးဒီကိစ္စနဲ့ပတ်သက်လို့တော့သူကပြန်လည်ညင်းဆိုထားပါတယ်။လာမယ့်နိုဝင်ဘာလ၁ရက်နေ့မှာတော့ပါကစ္စတန်တရားရုံးချုပ်မှာကြားနာဖို့အစီအစဉ်ထားပေမဲ့လည်းနိုဝင်ဘာ၂ရက်နေ့မှာအတိုက်ခံခေါင်းဆောင်အင်မရာခန်ကမြို့တော်မှာဆန္ဒပြဖို့အစီအစဉ်ထားပြီးဝန်ကြီးချုပ်ရှရစ်ယာရုကနေဆင်းပေးဖို့တောင်းဆိုထားတယ်လို့အစ္စလာမဘက်မြို့ကိုပိတ်ဆို့ဆန့်ကျင်ဆန္ဒပြသွားမယ်ဆိုပြီးတော့ချိန်ချောက်ထားပါတယ်။အခုလိုဝန်ကြီးချုပ်ပေါ်ပြောဆိုဆွဆဲမှုတွေနဲ့ပတ်သက်ပြီးတော့တရားရုံးကစစ်ဆေးပေးဖို့တောင်းဆိုထားတဲ့အထက်မှာမစ္စတာခန်ရဲ့အတိုက်ခံပါတီလည်းပါဝင်ပါတယ်ခင်ဗျာ
။အမေရိကန်ပင်တဂွန်စစ်ဌာနချုပ်ကဒီတစ်ပတ်အဝေးထိန်လေရင်တက်ခတ်မှုတွေမှာအာဖဂန်ကအယ်ကာဒါထိပ်ပိုင်းကောင်းဆောင်နဲ့သူ့လက်ထောက်တွေကိုပြစ်မှတ်ထားခဲ့တယ်လို့ထုတ်ပြောလိုက်ပါတယ်။တနင်္ဂနွေနေ့ကလုတ်တဲ့ Farag El Quantani နဲ့ Bilal El Utabi တို့ကိုပြစ်မှတ်ထားတဲ့ဒီစစ်စင်ရေးဟာလွန်ခဲ့တဲ့နှစ်ပေါင်းများစွာအတွင်းအယ်ကာဒါကိုတိုက်ခိုက်မှုတွေထဲမှာအရေးအပါဆုံးဖြစ်တယ်လို့ပင်တဂွန်ရာရှိကထုတ်ပြောလိုက်ပါတယ်။စစ်မြေပြင်သတင်းတွေအရတော့ဒီအယ်ကာဒါကောင်းဆောင်နှုတ်ကျသွားပြီလို့ဖော်ပြထားပါတယ်။ဒါပေမဲ့လေလာစစ်ဆေးမှုတွေကတော့လုံနေစေဖြစ်ပြီးနောက်ဆုံးအတည်ပြုချက်တော့မရသေးဘူးလို့ဒီစစ်ဌာနချုပ်အရာရှိကဆက်ပြောပါဗျ။ခေါင်းဆောင် L Cantani နဲ့အနေနဲ့ကူနာပြည်နယ်ထဲမှာပိုးအောင်နေခဲ့ပြီးအမေရိကန်အနေနဲ့သူ့ကိုလိုက်ရှာနေခဲ့တာက၄နှစ်တောင်ရှိလာခဲ့ပါပြီ။ပင်တဂွန်ပြောခွင့်ရပီတာကွတ်ကဆက်ပြီး Al Qaeda ထိပ်ပိုင်းခေါင်းဆောင်တွေအနေနဲ့အာဖဂန်မှာပိုးအောင်နေနိုင်တဲ့နေရာခေါင်းတွေကိုပြန်လည်ထူထောင်ပေးဖို့ဒီကောင်းဆောင် El Cantani ကိုအမိန့်ပေးထားတယ်လို့ဆိုပါတယ်ပြောခွင့်ရကွက်ကပဲ El Cantani ဟာအမေရိကန်နိုင်ငံကိုတိုက်ခိုက်ဖို့အဓိကအစီအစဉ်ရေးဆွဲခဲ့သူဖြစ်ပြီးအမေရိကန်တပ်တွေနဲ့မဟာမိတ်တပ်တွေကိုနှစ်ပေါင်းများစွာပြစ်မှတ်ထားတိုက်ခိုက်လာခဲ့သူဖြစ်တာမို့သူ့နဲ့သူ့လက်ထောက်အခုလိုကြာဆုံးမှုဟာ El Qaeda အတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ
အီတလီနိုင်ငံအလဲပိုင်းမှာဗုဒ္ဓဟူးနေ့ကအင်အားပြင်းငလျင်နှစ်ခုလှုပ်တာကြောင့်ဖျားเจ้าတွေနဲ့အဆောက်အဦတချို့ဆိုးဆိုးရွားရွားထိခိုက်ပျက်စီးခဲ့ပါတယ်ဒါပေမဲ့လွန်ခဲ့တဲ့နှစ်လလောက်ကမြင်းကလင်းကြောင့်လူပေါင်း300နီးပါးတေဆုံးခဲ့ရတဲ့အခြေအနေမျိုးမကြုံရအောင်တော့ရှောင်ရှားနိုင်ခဲ့ပါတယ်အထိတလန့်ဖြစ်တာဒါမှမဟုတ်ပုံးပက်ဒဏ်ရာအနေချင်းရတဲ့လူဒါဇင်နဲ့ချီရှိပေမဲ့လောလောဆယ်အချိန်အထိတေဆုံးဒါမှမဟုတ်ထိခိုက်ဒဏ်ရာရတဲ့သတင်းတွေတော့သေချာမသိရသေးပါဘူးခင်ဗျာ
ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ကိုဝင်းမင်းတို့ကြီးညာပေးတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေစက်တိုက်ထုတ်လွှင့်ပေးသွားမယ်တဲ့အရင်ဆုံးရခိုင်ပြည်နယ်ဘက်ကိုအလှည့်ပေးပါမယ်ရှင်ပြည်ပခန့်တွေကြောင့်ပိတ်မိနေတဲ့ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်အတွင်းမှာရှိတဲ့ဒေသခံဒုက္ခသည်တွေစီကိုသွားမယ်နိုင်ငံတကာလူသားချင်းစာနာမှုအကူအညီပိတ်ပင်ထားတာတွေပြန်ရုပ်သိမ်းပေးဖို့ Amnesty International လူခွင့်ရေးဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်ရခိုင်ပြည်နယ်မောင်းတော်ဒေသအတွင်းမှာဆိုရင်ရခိုင်တွေအထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေဟာအပြင်ထွက်သွားလာဖို့ထိတ်လန့်ဆေးရုံကိုတောင်မလာကြရရဘူးလို့ပြောပါတယ်။မှရှားဖောင်ကစုံစမ်းမေးမြန်းထားပါတယ်ရှင်။ဒီခါမှာရှင်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးရေးလုပ်ငန်းစွမ်းဆောင်ရည်မြင့်တင်မှုအတွက်အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကနေမြန်မာနိုင်ငံရဲတပ်ဖွဲ့အလို့ယုံဆွေးနွေးပွဲတရက်ကိုပြုလုပ်သွားမှာဖြစ်ပါတယ်။အခုကျင်းပမဲ့တင်နန်းဟာမြန်မာနိုင်ငံရဲတပ်ဖွဲ့ကိုဘလို့အထောက်အကူတွေပေးသွားမလဲဆိုတဲ့အသေးစိတ်ကိုတော့စက်သွယ်စုံစမ်းထားတဲ့ရှားဖောင်ကပြောပြပါမယ်ရှင်
။မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးရေးနဲ့လုပ်ငန်းစွမ်းဆောင်ရည်မြင့်တင်မှုအတွက်အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကနေမြန်မာနိုင်ငံရဲတပ်ဖွဲ့ကိုစုံစမ်းစစ်ဆေးရေးစွမ်းဆောင်ရည်ဆိုင်ရာအလို့ယုံဆွေးနွေးပွဲတရားပြုလုပ်သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံရဲတပ်ဖွဲ့ကိုစုံစမ်းစစ်ဆေးရေးနဲ့လုပ်ငန်းစွမ်းဆောင်ရည်ပုံမှုမြင့်တင်ပေးတဲ့အနေနဲ့ FBI နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ဌာနချုပ်တို့ပူးပေါင်းပြီးတော့ရှစ်ပတ်ကြာမဲ့စုံစမ်းစစ်ဆေးရေးစွမ်းဆောင်ရည်ဆိုင်ရာအလို့ယုံဆွေးနွေးပွဲတရားပြုလုပ်သွားမယ်အကြောင်းကိုတော့ရန်ကုန်အမေရိကန်တန်ယုံပြောခွင့်ရသူကအခုလိုပြောပါတယ
်။ This is the FBI's first in-country training for Myanmar law enforcement. The United States is committed to helping strengthen Myanmar's capabilities to combat crime through training and technical support.
ဒါဟာ FBI အနေနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကိုပထမအကြိမ်ပြည်တွင်းမှာပေးတဲ့တင်နန်းမှာမြန်မာနိုင်ငံအနေနဲ့မှုခင်းစုံစမ်းစစ်ဆေးဖော်ထုတ်တဲ့ရေးအတွက်အမေရိကန်ပြည်အောင်စုကထောက်ပံ့ကူညီပေးသွားဖို့တနိဋ္ဌာန်ချထားပါတယ်မြန်မာနိုင်ငံရဲဝန်ထမ်းတွေကိုမှုခင်းစုံစမ်းဖော်ထုတ်ရေးမှုခင်းတိုက်ဖျက်ရေးတွေလေ့ကျင့်တင်နန်းပေးသွားမှာဖြစ်တယ်လို့ဤပညာပိုင်းနဲ့ပတ်သက်တဲ့လိုအပ်ချက်တွေအပြင်ရဲတပ်ဖွဲ့ဝင်တွေအတွက်ကျင့်ဝတ်ပိုင်းဆိုင်ရာနဲ့ပတ်သက်တဲ့လူခွင့်ရေးဆိုင်ရာအကာအကွယ်ပေးမှုပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုအပိုင်းတွေပြီးတော့အရက်ဖက်ပူပေါင်းထိန်းချုပ်မှုပိုင်းဆိုင်ရာတွေကိုပါနိုင်ငံတကာကလက်ခံထားတဲ့စံချိန်စံညွှန်းတွေနဲ့အညီကျွန်တော်တို့အနေနဲ့ထောက်ပံ့ကူညီပေးသွားမှာပါ
အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံရဲတပ်ဖွဲ့ကိုအရေးအသွေးပုံမှုမြင့်မားလာအောင်အခုလိုမျိုးတင်နန်းတွေပေးတာဟာကောင်းမွန်တဲ့လှုပ်ဆောင်ချက်တစ်ခုဖြစ်တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့သုတေသနဌာနမှာတာဝန်ယူခဲ့ဘူးသူလက်ရှိဗိုလ်တထောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်မင်းစိုးကအခုလိုပြောပါတယ
်။အများကြီးထောက်ကူပြုမှာပါမြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့လည်းလေရင်တော့နဲ့ဆိုင်အများကြီးကိုပြုပြင်ပြောင်းလဲလာတာကြီးလည်းတွေ့ရတယ်ရှင်တကယ်လေလေရဲတပ်ဖွဲ့ဝင်နေတဲ့နန်းနဲ့လူပူတွေ့လို့တဲ့ဟာတွေကိုလည်းလေအော်အများကြီးကိုပဲလေ့ကျင့်ယူရတဲ့အတွက်အများကြီးလည်းဟိုလေတကယ်ကိုပဲဟိုအကောင်းဆုံးဖြစ်လာမယ်ပေါ့လေဒီထဲမှာရဲတပ်ဖွဲ့ကြီးပို့ပြီးတော့တိုးတက်လာပြီးတော့မှရဲတပ်ဖွဲ့အနေနဲ့လည်းဒီလိုဟာမျိုးတွေအများကြီးရှိတဲ့နယ်လို့ကျွန်မယူဆပါတယ်ရှင်
ဒါပြင်လက်ရှိမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့စွန့်ဆောင်ရင်နဲ့ပတ်သက်ပြီးတော့လိုအပ်ချက်တွေအတော်များများရှိနေသေးတဲ့အကြောင်းလဲဒေါ်မင်းစိုးကအခုလိုသုံးသပ်ပြောဆိုပါတယ်
လဲစီစမ်းဆောင်ရည်နေရနေရတော့ပေါ့လေရဲတပ်ဖွဲ့အင်အားမပြည့်စုံနိုင်ရယ်ဟောပေါ့လေဟိုပေါ့ကုညီပံပိုးဆိုင်နဲ့အင်အားနည်းနေသေးတယ်တွေ့ရတယ်ပေါ့လေဆိုရရဲ့ကုညီပံပိုးမှုအင်အားလည်းနည်းနည်းနည်းနေပါသေးတယ်ဟုတ်အင်အားအရင်ကနဲ့စားလို့ရှင်တော့ရဲတပ်ဖွဲ့ဝင်တွေလှုပ်ရည်ကိုင်းလှုပ်ရှင်နေစိစက်တွေသူတို့လေအင်အားတွေလည်းအများကြီးတကြွရတာလည်းတွေ့ရပါတယ်နောက်တစ်ခုကလည်းဟောပေါ့လေဟုတ်လက်ရှိပြည်ထောင်ဝန်ကြီးပေါ့လေဟိုဗိုလ်ချုပ်ကျော်စေဟောသူဝန်ကြီးဗိုလ်ချုပ်အောင်စိုးရလည်းအရင်ကပဲလေရဲတပ်ဖွဲ့နဲ့တတလူရောဟိုလေတက်ဖော်ဝင်နေပေါ်မှာရောသူတို့အရန်ကိုပဲမျောလင်းချက်တွေအရန်ရှိပါတယ
်အရင်တော့ကလည်းမြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့လူစုလူဝေးနဲ့ဆက်နွယ်တဲ့အဓိကယုံတွေကိုနိုင်ငံတကာစံနှုန်းအတိုင်းဘလို့ကင်တွေလှုပ်ဆောင်တင်တယ်လဲဆိုတဲ့သင်တန်းတွေကိုဥရောပသမဂ္ဂရဲအရာရှိတွေကသင်တန်းပေးခဲ့တာတွေရှိတယ်လို့ဩစတြေးလျနိုင်ငံကလည်းမြန်မာနိုင်ငံရဲတပ်ဖွဲ့ကိုသင်တန်းပေးတာတွေရှိခဲ့ပါတယ်ရှင်
မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့အမေရိကန် FBI တို့ရဲ့ပူးပေါင်းအလို့ယုံဆွေးနွေးပွဲလုပ်မဲ့အကြောင်းရှာဖောင်ပြောပြသွားတာပါ။အခုရေရင်ပြေးဆွဲမှု NDA ကင်းရှင်းရေးဘက်ကိုအလှည့်ပေးပါမယ်ရှင်။အော်တိုဗလာ15ရက်နေ့ကချင်းတွင်းမြစ်ကြောင်းတွင် Homeling ကနေမုံရွာကိုပြေးဆွဲတဲ့ခီးသည်တင်ရေရင်နစ်မြုပ်မှုကြောင့်လူ80ကျော်တေဆုံးမှုဖြစ်ခဲ့ပြီးတဲ့နောက်ရေချောင်းသွာလာမှုလုံခြုံရေးဘေးကင်းရေးအတွက်ရေရင်ပြေးဆွဲသူတွေလိုက်နာဖို့စီကံချက်တွေကိုစကိုင်းတိုင်းပြည်နယ်အစိုးရကနေထုတ်ပြန်ခဲ့ပါတယ်။ချင်းတွင်းမြစ်ကြောင်းသွားလာနေတဲ့ရေရင်တွေမှာလူနဲ့ကုန်ပစ္စည်းတွေအစမတန်တင်ဆောင်မှုတွေကိုပြည်내လမ်းပန်းဆက်သွယ်ရေးဝန်ကြီးကိုယ်တိုင်လည်းတွားရောက်စစ်ဆေးနေပါတယ်။ VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်။ချင်းတွင်းမြစ်ကြောင်းတလျှောက် Homeling မြို့ကနေမုံရွာမြို့ကိုခရီးသည်တွေတင်လာတဲ့အောင်စိုးမိုးကျော်ရေရင်နစ်မြုပ်ခဲ့ပြီးတဲ့နောက်လူ150ကျော်အသက်ရှင်ခဲ့ပြီးလူ80ကျော်သေဆုံးမှုဖြစ်ခဲ့တာပါ။ဒီနောက်မှာတော့နောက်ထပ်ရေရင်နစ်မြုပ်တာတွေဆက်မဖြစ်ဖို့အတွက်ရင်ရင်အသင်းတွေလိုက်နာဖို့စီကံချက်25ချက်ကိုထုတ်ပြန်လိုက်တယ်ဆိုပြီးခရက်စစ်နဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးသန်းညဝင်းကပြောပါတယ်
။အများကြီးတားဆီးကြပါတယ်။မနေ့ကပဲကျွန်တော်တို့ဒါသတ်မှတ်ထားတဲ့လူမှုရေးတဲ့ပုံမတင်မှုတွေအတူရအတူရရုံးဝင်ပြီးတော့တို့လိုစီလက်ခဲရရေးအသင်းတွေကိုစီကံချက်25ချက်ပါတဲ့စာလုံးထုတ်ထားပါတယ်။အဓိကကတော့လူပုံမတင်မှုပေါ့။နောက်တစ်ချက်ကဒီဒီတဲ့တဲ့ရင်းရမှာကုမတင်မှုပေါ့သမတ်တူရဲ့ပုံတင်မှုပေါ့ညမမမှုပေါ့နောက်တစ်ချက်ကသမတ်တဲ့ရင်းရနာရမယ့်နေရာတွေမှာညအရနာဖို့ပေါ့ဒါတွေအဓိကပါပဲ
ဒီနေ့မှာတော့မုံရွာညောင်ပင်ကြီးကကတို့စိတ်ကန်းကိုဝင်ကြီးနဲ့အတူအစိုးရအဖွဲ့တွားရောက်ကြည့်ရှုခဲ့ပြီးခီးသည်တွေအဆက်မတန်တင်တာတွေဆက်မဖြစ်ဖို့အတွက်တွားရောက်တရိပ်ပေးခဲ့ပါတယ်အောက်ဆုံးမိုးကျော်ရင်းရင်းနှိမ့်ပြီးခီးသည်အများအပြားသေဆုံးမှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာတော့ရင်ရင်တချို့ဟာဆက်လက်ပြီးတော့လူအများအပြားကိုတင်ဆောင်နေရတွေကိုတွေ့ရှိတဲ့အတွက်ဒေသခံတွေကဝေဖန်ထောက်ပြမှုတွေလည်းရှိနေတာပါဒီလိုသာဆက်ပြီးတော့ခီးသည်တွေအဆက်မတန်တင်နေတဲ့အပေါ်မှာအရေးယူဆောင်ရွက်မှုတွေလုပ်ဖို့ရှိပါသလားလို့မေးတဲ့အခါမှာတော့ဝင်ကြီးကအခုလိုဖြေပါတယ်
လူဦးရေနဲ့ရေးယူပါပါပြောပြီးတာဖြစ်ပါတ
ယ်ရင်ရင်တွေကိုလည်းဖြတ်ပြီးတော့တိုးချက်ပြေးဆွဲဖို့အစီအစဉ်တွေလည်းရှိနေတယ်လို့ဆိုပါတယ်လက်ရှိမှာတော့ချင်းတွင်းမြေအတွင်းပြေးဆွဲနေတဲ့ရေရင်ပေါင်း990ရှိတဲ့အတွက်စီကံအတိုင်းသာသွားမယ်ဆိုရင်စိတ်ချလုံခြုံပြီးရေရင်ကတော့လုံလောက်မှုတွေရှိနေပါတယ်ဆိုပြီးဆက်ပြောသွားပါတယ်
။ဒါမနေပါဘူးအများကြီးပါပဲအားလုံးလူကြီးနဲ့ကုန်နေလို့ရှိရင်990ရှိပါတယ်
။အောင်ဆုံးမိုးကျော်ရေရင်ဟာသခိုင်းတိုင်း Homeling ဖောင်းပြင်မော်လိုက်ကလေးဝဂိတ်တွေကနေခရီးသည်200ကျော်ကိုတင်ဆောင်လာပြီးကဏီမြို့နယ်မိချောင်းတွင်ကျေးရွာအနီးမှာနှစ်မြုပ်ခဲ့တာပါ။နိဇယကျေးရွာသားရိဟိတတုခလူမှုရေးအသင်းကင်းရွာကပရဟိတအဖွဲ့တွေနဲ့ကေဇေးရေးလှုပ်သားတွေကကေဇေးခဲ့တာကြောင့်လူ160နီးပါးသာအသက်ရှင်ခဲ့ပြီးလူ80ကျော်သေဆုံးသွားခဲ့ပါတယ်။သေဆုံးသူတွေထဲမှာသတင်းကြွကျောင်းပိတ်ရက်ကြောင့်ပြန်လာကြတဲ့ကျောင်းဆရာဆရာမတွေလည်းအများဆုံးပါဝင်တာပါ။ရင်းရင်နှိမ့်မှုဖြစ်ပြီးတပတ်ခန့်အကြာမှာတော့အစိုးရကသတင်းစာရှင်းလင်းပွဲကိုပြုလုပ်ခဲ့ပြီးရင်းရင်ဥပဒေနဲ့ပတ်သက်လို့ပြင်ဆင်မှုတွေလုပ်သွားမယ်ဆိုပြီးပြောဆိုခဲ့သလိုအခုအခါမှာတော့ ရင်ရင်နိုင်များလိုက်နာဖို့အတွက်စီကံချက်25ချက်ပါတဲ့စာကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်
မအေးမှာပြပြခဲ့တာပါရှင်အခုနိုင်ငံရေးပါတီတွေဘက်ကိုအလှည့်ပေးပါအောင်မယ်ရွက်ကပွဲအောင်နိုင်ရေးလုပ်ငန်းစဉ်တွေမှာပြက်ကွက်မှုရှိတဲ့ဆိုတဲ့စွဲချက်နဲ့ရှမ်းပြည်နယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌနယ်ပါတီဝင်တချို့အရေးယူထားခံရတာကိုပြန်လည်ကြားနာစစ်ဆေးနေပါတယ် NLD ပါတီဗဟုအလုပ်မှုဆောင်အဖွဲ့ကအယူခံခုံရုံးဖွဲ့ပြီးတော့ပြန်လည်စစ်ဆေးနေတာဖြစ်ပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပါမယ်ရှင်
ရှမ်းပြည်နယ်မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌနဲ့ပါတီဝင်တချို့ကိုတောင်ဝန်ကနေအနားပေးလိုက်တာနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာပါတီဝင်တွေဘက်ကမချေနှက်လို့ပါတီကိုအယူခံဝင်ခဲ့တာကြောင့်အယူခံကုံရုံးကနေနှစ်ဖက်ကြားနာစစ်ဆေးမှုတွေကိုလုပ်နေပါတယ်။နှစ်ဖက်ကြားနာစစ်ဆေးနေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့အယူခံကုံရုံးအဖွဲ့ဝင်တဦးဖြစ်တဲ့ NLD ပါတီရဲ့ရှေ့နေတဦးဖြစ်တဲ့ဦးကျော်ဟိုးကအခုလိုပြောပါတယ်
။ဒီကတဲ့ကမှာဒေါက်ခေမိုးကတပုတ်တော့မိမိတို့သားပြီးများကတပုတ်ဟိုနောက်ကအကြောင်းရာတူတော့ပေါင်းလိုက်တယ်ပေါ့။နောက်ဥတ္တမတော့တပူအောင်တော့ဘူး။အဲတော့ဘူးပါကျွန်တော်ဒီဒီပိုင်းရုံးဖွဲ့နေတယ်ပေါ့။ဟိုနှစ်ဖက်ကိုစက်တွေကထောက်ထားတယ်တက်တယ်တင်တယ်။တင်တယ်ရင်းနဲ့ပြန်နိုင်တယ်ပြန်လို့ရတယ်လို့ကျွန်တော်တော့ခွင့်ပြုတယ်။ပြီးပြီးတော့ကကြတော့အဲ့ဒါကိုဦးဝင်းတိန်ဘက်ကနေပြောစပြီးတော့ကျွန်တော်တက်တယ်ဒီအဆက်ကတယ်ပေါ့လေ။ဆက်ကတော့ဒေါက်ခင်ဘိုးဘိုးအပူနဲ့ပတ်သက်တော့ဦးဝင်းတိန်ကတော့ဟိုရှိသေးခါလာပြီးွားတယ်။နောက်ပြီးတော့တော်မိကြီးတို့တားပြီးတောင်အပူလည်းပဲအဦးဝင်းချင်းကိုဆက်တာပြီးွားတယ်။အခုနှစ်ဖန်နေ့တဲ့တတိုင်းမှာကျွန်တော်ဥတ္တမတို့ရဲ့ဒီကောင်မှုနဲ့ပတ်သက်ပြီးတော့ဦးဝင်းချင်းကိုကျွန်တော်ဆက်ဆက်တယ်။နောက်ထောက်ချင်တယ်အားတာပဲ
။ဦးဝင်းချင်းကိုကြားနာစစ်ဆေးပြီးတဲ့နောက်မှာတော့နောက်ထပ်တင်သွင်းလာမဲ့တက်တွေတွေကိုဆက်လက်စစ်ဆေးသွားမှာဖြစ်တယ်လို့ဦးကျော်ဟိုးကပြောပါတယ်ယူကန်ခုံရုံးကို NLD ပါတီဘိုလုံးမှုဆောင်ကော်မတီစီဝေးရဲ့ဆုံးဖြတ်ချက်နဲ့ဖွဲ့စည်းခဲ့တာဖြစ်တယ်လို့လည်းသူကပြောပါတယ်ဒီယူကန်ခုံရုံးမှာအဖွဲ့ဝင်3ဦးပါဝင်ပြီးတော့အဖွဲ့ဝင်တွေကတော့မန်လေးတိုင်းဘိုလုံးမှုဆောင်ကော်မတီကဦးတင်ထွတ်ဦးပါတီစီကံထိန်းသိမ်းအဖွဲ့ကဒေါ်လဲလဲနဲ့ရှင့်နေဦးကျော်ဟိုးတို့ဖြစ်ပါတယ်စစ်ဆေးတွေ့ရှိချက်တွေကိုဆုံးဖြတ်တဲ့နေရာမှာယူကန်ခုံရုံးအနေနဲ့ဘယ်လိုမှုနဲ့ဆုံးဖြတ်သွားမလဲဆိုတဲ့အပေါ်မှာတော့ဦးကျော်ဟိုးကအခုလိုရှင်းပြပါတယ်
ကျွန်တော် NLD ပါတီပါပါတီစီကံထိန်းသိမ်းတို့တို့လောက်လောက်လေးရှိတယ်ဒီတော့ဒီတော့တော့လုံးမိတိုင်းပဲကျွန်တော်ဆက်ပါပါဆိုတော့ကျွန်တော်စုံစမ်းစစ်ဆေးတယ်တက်တည်စစ်တယ်ထောက်ထားယူယူရှိတယ်ကျွန်တော်ဒီပါအဖွဲ့ကပဲဆုံးဖြတ်ပါပါအဲ့တော့စစ်ပါစစ်တာနဲ့ပတ်သက်ပြီးတော့ဟိုစည်းစည်းရတယ်ပြီးတော့ကျွန်တော်စစ်တာတိုးတာလျှော့တာတို့တော့လူငင်းခွင့်ပေးတာတို့ကစည်းစည်းရတော့ခွင့်ရှိတယ်ဒီ
ဟို
စစ်တာနဲ့ပတ်သက်ပြီးတော့ပြရမှာပါ
ထမလိုက်တဲ့ပြည်တံအပေါ်ပါတီဘဝလုံးမှုဆောင်အဖွဲ့အနေနဲ့ပြင်ဆင်ပြောင်းလဲနိုင်ပေမဲ့ယူကန်ခုံရုံးအနေနဲ့လွတ်လွတ်လပ်ဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့လည်းဦးကျော်ဟိုးကပြောပါတယ်။ပြီးခဲ့တဲ့2015ရွေးကောက်ပွဲအောင်နိုင်ရေးလုပ်ငန်းစဉ်တွေကိုလှုပ်ဆောင်ဖို့ပြက်ကွက်ခဲ့တာကြောင့်ဆိုပြီးရှမ်းပြည်နယ် NLD ပါတီဥက္ကဋ္ဌဒေါက်ခင်မိုးမိုးအတွင်းရေးမှူးဒေါ်ယူမီဇော်နဲ့အဖွဲ့ဝင်ဒေါ်မီမီတို့ကိုသူတို့ရဲ့သက်ဆိုင်ရာတာဝန်အသီးသီးကနေရက်ဆဲလိုက်တယ်လို့ NLD ဘဝလုံးမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကပြီးခဲ့တဲ့စက်တင်ဘာလကသူရဲ့ရှမ်းပြည်နယ်ခီးစဉ်အတွင်းမှာပြောကြားခဲ့ပါတယ်။ဒါပြင်တောင်ကြီးခရိုင် NLD ပါတီဥက္ကဋ္ဌဦးတင်မောင်တိုးကတော့ရှမ်းပြည်နယ် NLD ပါတီခေါင်းဆောင်တချို့အခုလိုတာဝန်ကနေရက်ဆဲလိုက်တာကိုလူမှုကွန်ရက်နဲ့အစည်းအဝေးတွေမှာမကျေနပ်ကြောင်းပြောကြားခဲ့တဲ့အတွက်ဦးဝင်းထိန်ကနှုတ်မိတ်နဲ့ထုတ်ပယ်လိုက်တာဖြစ်ပါတယ်။ရွေးကောက်ပွဲအောင်နိုင်ရေးလုပ်ငန်းစဉ်တွေပြက်ကွက်ခဲ့တယ်လို့စွပ်စွဲထားတဲ့အပေါ်မှာတော့ဒေါက်ခင်မိုးမိုးကညှင်းဆိုထားပါတယ်။NLD ပါတီဘိုကတော့ရှမ်းပြည်နယ် NLD ပါတီဝင်တွေအေးအေးယူခံရတာနဲ့ပတ်သက်ပြီးတော့အခုချိန်ထိတစုံတရာကြေညာချက်ထုတ်ပြန်ထားတာမရှိသေးပါဘူးပြီးခဲ့တဲ့2015ရွေးကောက်ပွဲအတွင်းရှမ်းပြည်နယ်အတွင်းမဲဆန္ဒနယ်တွေမှာ NLD ပါတီကပြည်သူ့လွှတ်တော်မှာ22နေရာအမျိုးသားလွှတ်တော်မှာ3နေရာနဲ့ပြည်နယ်လွှတ်တော်မှာ12နေရာအနိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြခဲ့တာပါရှင်မကြခင်မှာတော့ကုလသမဂ္ဂထွေထွေညီလာခံမှာမြမလူခွင့်ရေးအခြေအနေအစီရင်ခံစာတင်သွင်းနေတဲ့အကြောင်းကိုပြောပြပေးမှာပါအခုတော့မိုးလေဝသသတင်းဘက်ကိုအလှည့်ပေးပါမယ်ရှင်လက်ရှိဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းဟာဆိုင်ကလုန်းမုန်တိုင်းကနေအပြင်းမုန်တိုင်းငယ်အဖြစ်ရော့ကျသွားပြီးအိန္ဒိယနိုင်ငံဘက်ကိုရွေ့သွားပါပြီ။တစ်ချိန်တည်းမှာပဲထိုင်းပင်လယ်ကွေဘက်ကဝင်ရောက်လာနိုင်တဲ့လေဘွေလှိုင်းကြောင့်နောက်ထပ်မုန်တိုင်းတစ်လုံးထပ်မံဖြစ်ပေါ်လာပွဲရှိနေသလိုပြည်တွင်းကအပူပြန်တက်တိမ်တိုက်တွေကြောင့်လည်းလေပြင်းတိုက်တာမိုးကြီးတာတွေဖြစ်လာနိုင်တယ်လို့မိုးစလဌာနကထုတ်ပြန်ထားပါတယ်။လက်တလောဖြစ်ပေါ်နေတဲ့မိုးလေဝသအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့ကြံ့လို့အမိပေးထားတဲ့ဆိုင်ကလုန်းမုန်တိုင်းဟာနောက်တည့်အတွင်းမှာမုန်တိုင်းငယ်အဖြစ်အာရော့သွားမဲ့အခြေအနေရှိကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်လိုက်ပါတယ်။လက်ရှိအခြေအနေကိုတော့မိုးစလဌာနရဲ့ဦးစီးအရာရှိဒေါ်ဟန်ဆွေကအခုလိုပြောပါတယ်
။ဒီဘင်္ဂလားပင်လယ်အော်ဒီအနောက်လေမှာဖြစ်နေတဲ့ဆိုင်ကလုန်းမုန်တိုင်းကြံ့ကတော့အာရော့ပြီးတော့အားကောင်းတဲ့မုန်တိုင်းငယ်ဖြစ်သွားပါပြီ။ကျွန်တော်တို့ဒီနေ့ထုတ်တာပေါ့နော်အဲ့ဒီအားကောင်းတဲ့မုန်တိုင်းတွေကအနောက်တောင်ဘက်ကိုဆက်လက်ရွေ့ပြီးတော့ နောက်24နိုင်ရင်မုံတိုင်းရဲ့အဖြစ်ကိုအားရသွားမယ်လို့ကျမတို့ကတော့ခံမှန်းထားပါတယ်
လောလောဆယ်မှာတော့ကြက်အမီရဆိုင်ကလုန်းမုန်တိုင်းဟာအိန္ဒိယနိုင်ငံဘက်ကိုဥတီနေပါတယ်။တချိန်တည်းမှာပဲထိုင်းပင်လယ်ကွေးဘက်ကအရှိလေဝေလိုက်ဝင်ရောက်တာရှိသလိုဘင်္ဂလားပင်လယ်အော်ဘက်ကိုရောက်ရှိပြီးချိန်မှာနောက်ထပ်မုန်တိုင်းဖြစ်မဖြစ်စောင့်ကြည့်ရမယ်လို့ဆက်ပြောပါတယ်
။အခုလောလောဆယ်တော့အဲ့ဒီခြေပြေးတိမ်တိုက်ကတော့ဖြတ်တာပေါ့။ဒါပေမဲ့အခုလောလောဆယ်ဆိုက်ကူလေးရှင်းကကျွန်တော်တို့ဒီမလေးရှားနိုင်ငံပေါ့မလေးရှားပေါ်မှာပဲရှိနေသေးတယ်။ကျွန်တော်မနေ့ပြန်ကလောက်မှထိုင်းပင်လယ်ကွေးလောက်ကိုရောက်ပြီးကျွန်တော်တို့ဘက်ကိုတော့28ညနေလောက်တော့ကျမတို့ကမှန်းထားတယ်ပေါ့နော်ဒါထိုင်းပင်လယ်ကွေးကနေပြီးတော့ကျွန်တော်ညီမနိုင်ငံတောင်ပိုင်းကိုဖြတ်ပြီးတော့အဒမန်နဲကိုရောက်မှ refound ဖြစ်မဖြစ်ကိုကျမတို့ကစောင့်ကြည့်နေပါတယ်ဟုတ်ဆက်စားအုံဆုံးတော့ကျမတို့ကလေဗီယာနဲ့ရဲဝန်အဆင့်ပေါ့နော်ပြန်အားပြိုးမပြိုးအဲ့ဒီကနေပြီးမှကျမတို့ကမုံတိုင်းငယ်အဲ့လိုပေါ့ဆက်ပြီးတော့အားကောင်းလာနိုင်ရင်ရှိမရှိကျမတို့ကစောင့်ကြည့်ရမှာပါရှင်
လက်ရှိဖြစ်ပေါ်နေတဲ့ cyclone မုန်တိုင်းအပြင်အရှေ့ဘက်ကလေဝေလိုင်းနဲ့ပြည်တွင်းကအပူပြန်တဲ့တိမ်တိုက်တွေကြောင့်လည်းလေပြင်းတိုက်တာမိုးကြီးတာတွေဖြစ်ပေါ်နိုင်ကြောင်းဦးစီးရာရှိဒေါ်ဟန်ဆွေကပြောပါတယ်
။ခုကဒီလေဝေလိုင်းကလာတယ်ဆိုတော့ကျွန်တော်တို့ကအခုဒီအခုလောလောဆယ်ဆိုလို့ရှိရင်တောင်ပိုင်းမြန်မာနိုင်ငံအောက်ပိုင်းကနေပြီးတော့ဟုတ်ကဲ့အောက်ပိုင်းနေပေါ့နော်အထူးသဖြင့်ပို့ပြီးတော့ဒီမိုးရွာတာတို့ဒီလေပြင်းတိုက်တာတို့ဖြစ်တယ်နောက်တစ်ခုကကျမတို့ကဒီအရှိဘက်ကလာတဲ့လေဝေလိုင်းရှိတယ်လို့ကျမတို့ကဒီ local weather လို့ခေါ်တဲ့ဒီဟောပေါ့နော် combative system ပေါ့အပူပြန်တက်တိမ်ကြီးကြောင့်အဲ့ဒါရောနှစ်ခုဆိုတဲ့ခါကျတော့လေဆိုလဲပို့ပြီးတော့ပြင်းတယ်နောက်တစ်ခုမိုးဆိုလဲကျမတို့မိုးကြီးတာပေါ့နော် intensity ပို့များတာပေါ့ဟုတ်ကဲ့
အရှိလေဝေလိုင်းကြောင့်မြန်မာနိုင်ငံဒေသအတော်များများမှာလေပြင်းတိုက်တာမိုးကြီးတာတွေလည်းဖြစ်နိုင်ကြောင်းသုံးသပ်ပါတယ်ပြီးခဲ့တဲ့နှစ်မိုးစလာဌာနရဲ့ထုတ်ပြန်ချက်မှာတော့ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့ cyclone မုန်တိုင်းအရှင်ကြောင့်ရခိုင်ကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်မှာတခါတရံမိုးသက်လေပြင်းကျရောက်ပြီးလှိုင်းအသင်းတင်းကနေလှိုင်းကြီးနိုင်ကြောင်းကန်ဒီကန်ဝင်းငါးဖန်းရေရေနဲ့တင်းမောရီအနေနဲ့သတိထားဖို့လိုအပ်ကြောင်းဖော်ပြထားပါတယ်
။ကိုမိုးစောပြောပြခဲ့တာပါစဉ်အစိုးရတဲ့လက်အောက်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတိုးတက်လာဖို့စိန်ခေါ်မှုတွေရင်ဆိုင်နေရဆဲဖြစ်သလိုစစ်အုပ်ချုပ်ရေးကနေရပ်ဖက်အုပ်ချုပ်ရေးအသွင်ကူးပြားမှုအခြေအနေဟာမပြည့်ပြတ်သေးဘူးလို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးကိုယ်စားလှယ်ကကုလသမဂ္ဂထွေထွေညီလာခံကိုတင်ပြခဲ့ပါတယ်။အခုသတင်းထုတ်လွှင့်နေတဲ့အချိန်မှာပဲနယူးယောက်မြို့ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာလူခွင့်ရေးအခြေအနေအစီရင်ခံစာကိုတင်သွင်းနေတာပါ။ဒါကိုစောင့်ကြည့်သတင်းယူနေတဲ့ကိုသားညွန်ဦးကပြောပြပေးပါမယ်ရှင်။
ကောင်းပါပြီမခွိုင်။
The report before you therefore provide
ကောင်းပါပြီမခွိုင်။အခုဒီ Miss Yanhili တင်သွင်းပြောဆိုသွားတဲ့အထဲမှာတော့ဒီနိုင်ငံရေးကျင်းသားကိစ္စနောက်ရပ်ဖက်လူမှုအဖွဲ့အစည်းတွေရဲ့အခြေအနေနောက်ဥပဒေစိုးမိုးရေးနဲ့ဥပဒေပြင်ဆင်မှုလိုအပ်ချက်တွေနောက်ဖွဲ့စည်းပုံပြန်လည်ပြင်ဆင်ရေးငြိမ်းချမ်းရေးလက်ရှိမြန်မာနိုင်ငံမှာလုပ်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိစ္စနောက်ရခိုင်ပြည်နယ်အခြေအနေဒါတွေကိုအလေးထားပြီးတော့ပြောသွားတာတွေ့ရပါတယ်။ပြီးခဲ့တဲ့သူ့ရဲ့ဒီမြန်မာနိုင်ငံခီးစဉ်အတွင်းမှာတွေ့ခဲ့ရတွေကိုအခြေခံပြီးတော့အခုတင်သွင်းတာဖြစ်တယ်လို့ဆိုပါတယ်။အခုလက်ရှိအစိုးရအသစ်အနေနဲ့ဒီလူခွင့်တိုးတက်မှုအတွက်စိန်ခေါ်ကဲဆန်းချက်တွေရှိနေတာကိုဒီအစီအစဉ်သားထဲမှာထည့်သွင်းထောက်ပြထားပါတယ
် The report before you therefore provides an overview of the main human rights challenges facing the new government
after a decade အစိုးရရင်ဆိုင်နေရတဲ့လူခွင့်စိန်ခေါ်ချက်ကဲဆန်းချက်တွေကိုဒီအစီအစဉ်သားထဲမှာထည့်သွင်းထားပါတယ်ဒီစိန်ခေါ်ချက်တွေအတွက်ရေတူရေရှည်ရေလက်အဖြစ်ဘယ်လိုမျိုးလှုပ်ဆောင်တင်တယ်လဲဆိုတဲ့အကြံပြုချက်တွေကိုလည်းဒီအစီအစဉ်သားထဲမှာထည့်သွင်းထားတယ်ဆိုပြီးတော့ဒီကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးကုစလေ Miss Yanhili ကနေပြီးတော့ပြောဆိုသွားတာဖြစ်ပါတယ်။နိုင်ငံရေးကျင်းသားတွေကိစ္စနဲ့ပတ်သက်ပြီးတော့ပြောဆိုတဲ့နေရာမှာတော့နိုင်ငံရေးကျင်းသားတွေကိုအစိုးရအသစ်ကနေပြီးတော့လွှတ်ပေးတာကိုအပြုသဘောတူချီးကျူးထားပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲဒီခက်မမီတော့တဲ့ဥပဒေတွေနဲ့လက်ရှိဖမ်းဆီးထိန်းသိမ်းခံနေရဆဲဖြစ်တဲ့နိုင်ငံရေးကျင်းသားတွေရှိနေသေးတယ်ဆိုတာကိုသူကထောက်ပြပါတယ်။အထူးဖြစ်တော့အလို့သမားကြီးလှုပ်ရှားသူတွေဖမ်းဆီးအကျဉ်းချခံရတဲ့အခြေအနေကိုပြောပါတယ်။ဒါပြင်တစ်ချိန်တည်းမှာပဲရပ်ဖက်လူမှုအဖွဲ့အစည်းတွေဒီကန့်သတ်ခံရတဲ့ကိစ္စတွေနောက်ပြည်ပရောက်မြန်မာတွေအရင်တုန်းကဒီဒီမိုဆီတက်ကြွခဲ့ရပြည်ပရောက်မြန်မာတွေမြန်မာနိုင်ငံကိုပြန်လာဖို့အတွက်ပိတ်ပင်ခံရတဲ့ကိစ္စတွေဒါပြင်တက်ကြွလှုပ်ရှားသူတွေသတင်းတောက်တွေကိုတချို့ဒီပြစ်မှတ်ထားတဲ့ဖိနှိပ်ရေးဥပဒေတွေရှိနေသေးတယ်ဆိုတဲ့ကိစ္စကိုထောက်ပြပါရယ်ဒီဥပဒေအရတချို့ဒီဖိနှိပ်တဲ့ဥပဒေတွေကိုလွှတ်တော်မှာအစိုးရတက်လက်ထက်ဖျက်သိမ်းတာတွေရှိခဲ့ပေမဲ့လည်းဆက်ပြီးတော့ဖြတ်သိမ်းမှုကြံနေသေးတဲ့ဖိနှိပ်ရေးဥပဒေတွေရှိသေးတဲ့အကြောင်းဒါဖြင့်တချို့ဥပဒေတွေကိုအစ်စ်ပြန်လဲပြင်ဆင်ဖို့လိုတဲ့အကြောင်းလည်းပြောသွားပါရတယ်။ဒါပြင်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့လည်း Miss Yanhili ကအခုလိုပြောဆိုသွားပါရတယ
်။ I am aware that discussions on constitutional reform are politically sensitive, but until there is such reform, the transition from a military to a fully
ဖွဲ့စည်းပုံပြင်ဆင်နိုင်မှုဆွေးနွေးပြောဆိုရဟာအတော်လေးကိုနိုင်ငံရေးအကဲဆက်တဲ့အခြေအနေမှာဖြစ်တယ်ဆိုတာကိုသူ့အနေနဲ့သတိပြုမိတဲ့အကြောင်း Miss Yanhili ကပြောဆိုသွားတာဖြစ်ပါတယ်။ အခုပြည်ပြင်ပြောင်းလဲမှုတွေရှိနေတယ်ဆိုပေမဲ့လည်းဆဲအုပ်ချုပ်ရေးကနေပြီးတော့အပြည့်အဝရပ်ဖက်အုပ်ချုပ်ရေးကိုအသွင်ကူးပြောင်းမှုကမပြီးပြတ်သေးတဲ့အခြေအနေမှာရှိနေတယ်လို့သူကပြောပါတယ်။ဒါကြောင့်မို့ဖွဲ့စည်းပုံပြင်ဆင်ပြီးဆောင်ရွက်ဖို့ကိစ္စဟာလွှတ်တော်အတွင်းမှရောအများပြည်သူကြားမှာပါလိုအပ်ချက်ကြီးကြီးမားရှိတယ်ဆိုပြီးတော့မစ္စရန်ဟီလီကနေပြီးတော့ထောက်ပြသွားပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲဒီလွှတ်တော်ထဲမှာလည်းစစ်တပ်သဘောဆန္ဒပါပါပဲနဲ့ဖွဲ့စည်းပုံပြင်လို့မရဘူးဆိုတော့လည်းသူကနားလဲတဲ့အကြောင်းပြောပါတယ်။ဒါပြင်ညီငယ်ရင်းနဲ့ပတ်သက်လို့နောက်ရခိုင်ပြည်နယ်အခြေအနေဒါရီကိစ္စကိုလည်းအသေးစိတ်ပြောဆိုသွားတာရှိပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။မြန်မာစံတော်ချိန်ည10နာရီထိဆက်ပြီးနားဆင်ကြရမယ့် VOA မြန်မာပိုင်းရဲ့2016ခုနှစ်အောက်တိုဘာလ29ရက်အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနိုင်နိုင်ပါတယ်ဒီညပိုင်းမှာတော့ကျမရေကန္တာတခါမြမအရေးသုံးသက်ချက်နဲ့အတူတိုင်းရင်သတင်းလွှာကန္တာမှာတော့
မော်တော်မြောက်ပိုင်းမှာကြည်ော်ဒီလုံဆုံရဲ့ရှင်နေဆိုတာကလောက်ဆတ်တစ်ကြောက်လောက်ပဲညာရှင်မလေးရဲ့တွေကရောက်လာတဲ့နေ့တွေဆို
ရခိုင်တိုင်းဒေသခံတဦးရဲ့ပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းလွှာတွေနားဆင်ရမှာပါဒီလိုသတင်းလွှာတွေမှာအရင်ဆုံးကျမရေးအကြောင်းကိုပြောပြပါမယ်ရှင်ဒီတစ်ပတ်မှာတော့စုညံတန်နဲ့ကျမရေးအန်ဒီရဲ့အကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာစုညံတန်တွေကြောင့်နားလေးတာအပါအဝင်ကျမရေးပြဿနာတွေဖြစ်စေနိုင်တယ်လို့ကျမရေးပညာရှင်တွေကထောက်ပြကြပါတယ်စုညံတန်တွေကြောင့်အကြအာယုံကိုဘယ်လိုထိခိုက်စေနိုင်လဲဒါအပြင်တခြားဘလူကျမ်းမာရေးအန်ဒီရွေဖြစ်စေနိုင်တယ်လဲမဖြစ်အောင်ရောဘလူကာကွယ်နိုင်တယ်လဲဆိုတာတွေကိုမြန်မာနိုင်ငံဆရာဝန်များတင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီပတ်ဝန်းကျင်စုညံတန်တွေကြောင့်တချို့ညှဉ်းညူကြတာတွေပြဿနာတက်ကြတာတွေကြုံနေရတာမို့ဒီအိမ်တွင်းအိမ်ပြင်စုညံတန်ကကျမရေးအတွက်ကဘလို့အန်ဒီရရှိနိုင်တယ်ဘလို့ထင်းထင်းကာကွယ်တင့်တယ်ဆိုတာတွေကိုကျွန်တော်တို့ဆွနေအောင်ဆရာရင်အဲ့တော့မြန်မာနိုင်ငံမှာစုညံတန်တွေအနေထားဘလို့ရှိနေပြီးတော့သူတည်တနာတွေရောစုညံတန်တွေရဲ့အကျိုးဆက်တွေကိုဘာတွေသိထားလဲဆရာရင
်ကျွန်တော်တို့ကလေးငငယ်တဲ့ရပါတော့လူကြီးအတန်းနေမှာလော့စပီကာကြီးနဲ့ဖွင့်နေသူကမနက်တိုင်းဟစ်တယ်လို့အောင်ပြောရတာပါเนาะဒါကတကြာလုံးတစ်မျိုးလုံးသိအောင်မနက်မှာကျွန်တော်လော့စပီကာကြီးချိန်ပြီးတော့ကျွန်တော်ဟောတာပေါ့เนาะအဲ့တော့အတန်းမျိုးကျွန်တော်တို့ပိုင်းခြားရင်တမျိုးကကိုသာယာနာဆိုပဲဖြစ်တဲ့ဂီတထံလေးပေါ့အဲ့ဒီကနေမှအတန်းသူတို့ပြောတဲ့ volume အကျယ်ကြီးပေါ့เนาะဟောတဲ့ခါကျတော့စုညံတာဖြစ်ပြောင်းလဲသွားတာပေါ့အရင်တော့ကျွန်တော်ရန်ကုန်မှာလဲမတော်ကားကြီးဟွန်းနေတီးကြတာပေါ့အရန်ကိုစူညာနေတာတိတ်မကြခင်ကဒီကားဟွန်းတာနဲ့ကင်းမဲ့ဆုံးဆိုပြီးမျိုးလေးမှလွတ်လိုက်တော့အဲ့စူညာနေတဲ့တော့ရော့သွားတယ်အဲ့ကြားမှာအတန်တွေကိုမလို့ဖက်နဲ့အကျဲကြီးဖွင့်တာပေါ့စူညာနေဖြစ်သွားတော့လူတွေမှာတော်တော်လေးစိတ်နှောက်ရဖြစ်တာပေါ့နော်အဲ့တော့လက်ဖက်ရည်ဆိုင်တွေကာရာအိုကေဆိုင်တွေလမ်းဘက်မှာဟလာဝါတွေပါတွေရောင်းနေတိုင်ရင်စေးရောင်းနေအကုန်လုံးတော့အလှူခံပေါင်းစုံပေါ့နော်ကျွန်တော်တို့တယ်လီဖုန်းပြောလို့မရဘူးသူတို့ဝင်လာပြီဆိုလို့ရှိရင်တော်တော်ဝင်နှောက်ရဖြစ်တာအဲ့တမ်းဆက်တပတ်ဆန်းဆိုပြီးတော့တရွာလုံးကိုခါတဲ့ဒါဘာသာရေးနဲ့တော့ຫນွေတာပေါ့လေတဝိမဲ့လဲဘော်လုံးတွေရမ်းကျေတော့လူတွေမှာနှောက်ရက်တွေဖြစ်တယ်အဲ့တော့သူ့ရည်နာလှုပ်ထားတာကအဲ့လိုစူညံတဲ့ညောင်ပါလေးဖြစ်တယ်လေဆိုတာမဟုတ်ပေမဲ့အမေရိကန်နိုင်ငံမှာသူ့ရည်နာကြတာလက်ချက်နဲ့ကလေးကနားထောင်တာလက်ချက်ကိုအသံကုန်ဖွင့်ထားတဲ့ခါကျတော့အဲ့ဒီအမေရိကန်ကလေး10ယောက်မှာတယောက်ကနားလေးတဲ့ယောဂါရရတယ်ဘာကြောင့်လဲဆိုဒီလိုနားထဲမှာနာအီယာဖုန်းပေါ်ကတတ်ထားပြီးတော့လမ်းသွားရထားစီကားမောင်းပေါ်အကုန်လုံးကျွန်တော်စုညံတာတစ်ချိန်လုံးတတ်ထားတဲ့ခါကျတော့စုညံတာကြောင့်နားလေးတာတွေကိုဖြစ်တယ်ကျွန်တော်တို့နိုင်ငံမှာလည်းအဲ့လိုလေးတော့တွေ့လာရတာပေါ့နော်တော်တော်များများကအဲ့တော့သိကြည့်ခဲ့တဲ့သူတွေညာတော့မရှိပါဘူ
းဟုတ်ကဲ့ဆရာအဲ့တော့ဒီစုညံတာကလူရဲ့နားကိုအဓိကဘယ်လိုထိခိုက်စေတာလဲဆရာ
ကျွန်တော်အတန်တစ်ခုကကျွန်တော်တို့ခေါင်းပေါင်းလေးတစ်ချက်ထိုးလိုက်မယ်ဆိုတင်းဆိုတော့ပြုံခါတဲ့အတန်လိုင်းတွေကနားထဲကိုရောက်လာတဲ့ခါမှာအပြင်နားထဲကိုဝင်သွားတယ်တန်လိုင်းရလာပြီးတုံခါတဲ့အတွက်ကြောင့်အထင်းပါနားစီပါပါလေးကလည်းတုံလာတာပေါ့တနားစီကဒီအပြင်နားကနေပြီးတော့အထဲကိုနောက်မှသူနဲ့ကတ်နေတဲ့အလယ်နားမှာအယိုးလူသူသေးလေးရှိတယ်။အဲအယိုးလူသူသေးလေးကလည်းလိုက်ပြီးတော့တုံလာတယ်။ tram တိတို့လိုပေါ့လေအဲအလယ်နားကနေပြီးတော့အတွင်းနားကိုကူးတဲ့အခါကျတော့အဲ့မှာအာယုံကျိုးသေးလေးရှိတယ်။ ပဲခုနအတန်လိုက်ဟာအာယုံရိုးသေးလေးတွေရှိတဲ့အတွင်းအနာကိုရောက်သွားပြီဆိုရင်မျက်စစ်လိုင်းဖြစ်ပြောင်းသွားအောင်မျက်စစ်လိုင်းကနေအုံနောက်ကိုပို့လိုက်တာပေါ့အဲဒီဒီအတန်ကိုကျွန်တော်ဒက်စီဘယ်နဲ့တိုင်တာပေါ့အတန်အတိုးကျယ်ပေါ့နော်အဲ့တော့အတန်ဆိုတော့စာချီကန်ထဲမှာကျွန်တော်ကအတန်လေးလေးစားနည်းတူတူလေးပြောမယ်ပြီးတော့မကြားတခြားလေးပြောမယ်အဲ့လောက်အတန်ကဘေးကကြားရအောင်အာယုံဆက်ရတယ်အဲ့အတန်ဆိုကျွန်တော်က30 decibel လို့သတ်မှတ်ထားတာပေါ့နော်အဲ့တော့ကျွန်တော်အခုသူများကြားအောင်ပုံမှန်ပြောရဆိုလို့ရှိရင်ဒါ60 decibel ဖြစ်သွားပြီအဲ့ဒီအဖြစ်ကိုအတန်ဟိုင်းကတော့ဒုက္ခမှာမပေးသေးဘူးပေါ့အဲ့ဒီနဲ့ပုံပြီးကျဲတဲ့60 decibel ပေါ့ဗျာအဲ့ဒါမတော်ကားတွေလမ်းတွေပါတခါလေအတန်မေးဆူညံနေပြီးဘီးဆက်မောင်းနေအခုဆိုရှင်ကျွန်တော်တို့အိမ်ဘေးမှာပြည်လက်မြေဖြုံးဆက်တွေကိုကိုကိုနဲ့ခါလေမောင်းနေတယ်ဒီ60 decibel အတန်ခံဝရှိအတန်ကိုတနေ့ကို8နာရီတည်းပို့ပြီးမကြားသင့်ဘူးလို့ကျွန်တော်ကသတ်မှတ်ထားတယ်အဲ့ဒီကပူကျဲပြီးတော့ကျွန်တော် 115 decibel ပါလေဆိုလော့စပီကာကြီးရဲ့အော်စာပေါ့ဗျာမတော်ကားဟိုနေ JAT မယ်ရေပေါ်ထိုးဆက်တည်းအတန်းနောက်ကမတော်ကား engine တွေကြာကြီးပေါင်းထားတယ်ပေါ့နော်အဲ့လိုစူညံတယ်ဟာတဲ့ခုန115 decibel တိရှိပါပြီအဲ့တော့သူတယောက်ရဲ့နားဟာအဲ့ဒီ115ရှိတဲ့ decibel ကိုတနည်းကို15မိနစ်ဆက်ပူကြီးမကြားသေးဘူးအဲ့ဒီကနေမှတုံခါမှု140ဖြစ်တဲ့ချက်လီနိုင်ပေါ့ဗျာနောက်ရန်နေပါလိပေါက်ကွဲတဲ့ဟုံးတိုင်းပေါ့နော်ဘုံနေပေါက်တဲ့ဖြစ်နေပြန်မှာတတ်မှတ်နေပြစ်ကြတယ်အဲ့လိုအတန်တွေဆိုလို့ရှိရင်တော့တခဏတာကြားလိုက်တာနဲ့ပဲနားကိုကျွန်တော်အထိခိုက်နိုင်တယ်ပေါ့နော်တန်လိုင်းကအာယုံရောလေးတွေပျက်စီးတာအာယုံရောလေးတွေပျက်စီးပြီဆိုရင်ကျွန်တော်ကုစားလို့မရတော့ဘူးဆရာသက်တန်နားလေးတဲ့ယောဂါပါနားထိုင်တာရနိုင်တယ
်ဟုတ်ကဲ့ဆရာလော့စပီကာတွေအတန်ချက်ဆက်တွေကအတန်တွေကပို့ပြီးတော့ဒီတတိထားဖို့လူလာလာပေါ့ဆရာနော်သူက15မိနစ်လောက်ပဲဖြစ်တာနဲ့ကသူ
က60
တည်းနည်းများတဲ့ခါပေါ့ဟုတ်ကဲ့ဆရာအဲ့ဒီတော့ဆရာကြီးဒီစုညံတန်မြင့်တာတွေပေါ့နော်ဒီ decibel မြင့်တာ60ကျော်တာတွေကိုကာကွယ်နိုင်ဖို့အတွက်ဆရာကြီးဘယ်လိုမျိုးလှုပ်ဆောင်တင်တာဆရာ
ဖြစ်တာကနားလေးတယ်အကြောင်းပဲကျွန်တော်ပြောသွားတာတကယ်တမ်းကအဲ့ဒီနားလေးုံနေမကဘူးနားထဲမှာပဇင်းတန်တွေလို့အများအားကြားပြီးတော့နားဥရဲ့လက္ခဏာတွေလည်းဖြစ်နိုင်တယ်အတန်ကုသတာခက်တယ်နောက်စုညံတန်ကြောင့်လူတွေကစိတ်တူတယ်စိတ်တူလို့ပဲဟိုတလောကဟော်လန်နိုင်ငံသားကဒီအလူမာဘူးရနေရတွေကိုပြက်တွေသွားဖြုတ်တာမျိုးတွေတွေ့ရပြီပြီးတော့အဲ့စူညံတဲ့ကြောင့်လူရကနာမငြိမ်မှုဖြစ်တယ်တဲ့နောက်ကနှလုံးခုန်မှုညစ်လာတယ်နှလုံးခုန်မြင့်လာတဲ့အခါသွေးရောဂါတွေပိုရတယ်နောက်အစာရင်ရက်စစ်တွေပိုထွက်လာစေတဲ့တို့ကြောင့်အစာရင်ရောဂါတွေလည်းရနိုင်တယ်လူငန်းခွေအလုပ်လုပ်တဲ့လူတွေမှာအာယုံဆုဆိုင်မှုညော့နေတာပေါ့အဲ့တော့ကာကွယ်မယ်ဆိုလို့ရှိရင်နှစ်ပိုင်းရှိတာပေါ့နော်အတန်ထုတ်လွှင့်တဲ့နေရာပေါ့နော်ဆိုတော့လော့စပီကာတက်တဲ့နေရာပေါ့နော်အဲ့ဒီနေရာကျနေတော့အတန်ကိုဆင်ကျင်ပြီးတက်စီပဲကိုလျှော့ပြရမှာပေါ့နော်တောင်းတောင်းကြားတယ်ဒါမှမဟုတ်ကျွန်တော်ပြည်မြို့မှာဟိုတလောကလော့စပီကာတွေသုံးမဲ့စာစောင်းပေါက်ပဲသုံးမှာဆိုခုနတက်စီပဲကိုလျှော့ချတာတက်စီပဲခုန100ကျော်မဲ့စာ80 60လောက်မှာထိန်ပြီးတော့ကိုပတ်ဝန်းကျင်အနည်းဆုံး2-3လောက်ကြားတယ်ဆိုအဆင်ပြေပြီပေါ့တရလုံးကိုမော်အော်တော့ပေါ့နော်နောက်အချိန်နည်းနည်းပေါ့တနေ့ကို8နာရီလောက်ကြားမယ်စာတနေ့ကိုအချိန်ကိုလျှော့ပလိုက်မယ်ညဘက်အချိန်တွေမှာကျွန်တော်တို့မလုပ်တော့ဘူးအခုကျွန်တော်စုညံတန်တွေကပြဿနာတွေဖြစ်လာပြီဆိုတော့ဒီစုညံတန်တွေရဲ့စီကံတွေထုတ်တာပေါ့နော်အခုရက်ကွက်ကနေပဲဖြစ်ဖြစ်မြို့နေရာနဲ့ဖြစ်ဖြစ်အစိုးရနေဖြစ်ဖြစ်ချက်မှတ်ပြောရတော့မယ်အချိန်တွေရောက်နေပါပြီ
ဟုတ်ကဲ့ဆရာနောက်ဒီအတန်လက်ခံတဲ့ဒီတူးချင်းအပိုင်းရောဘာတွေလုပ်နိုင်မလဲဆရာ
နားကိုကျွန်တော်ပိတ်ဆို့ရတော့ပါဘောလေအဲ့တော့တာမန်ဂုံးလေးပိတ်ဆို့ယုံနေတော့ကတော့30 decibel လောက်ကိုပဲကာဝယ်နိုင်တယ်အဲ့တော့ခုနလိုပဲ60 90 125လောက် decibel ရှိတဲ့အတန်တွေကြတော့ကျွန်တော်ခုံးနဲ့မရတော့ဘူးအဲ့တော့ကျွန်တော် ear plug ကိုခေါ်တာပေါ့နော်အဲ့ဒါလေးကတခါတည်းနားထဲကိုကျွန်တော်ပစ္စည်းကရိယာနဲ့ဆို့လိုက်တာဒါမှလာနားမှမကြတော့အဲ့ဒါနဲ့ကျွန်တော်ကာဝယ်လို့ရပါတယ်ဒါအစည်းကွက်တွေမှာလည်းကျွန်တော်ရောင်းနေပါတယ်နောက်တစ်ခုက ear mask ကိုခေါ်တာပေါ့နော်ဟုတ်ထုတ်လို့ပဲကျွန်တော်ဆောင်းပြီးတော့နော်အပေါ်ကနေခေါင်းကနေနားတစ်ခုလုံးကိုတစ်ခုနဲ့အုပ်ထားတာပေါ့နော်အဲဖြားတယ်နေမဝင်တော့ဘူ
းဟုတ်ကဲ့ဆရာအဲ့တော့တကယ်လို့များဒီနားထိခိုက်လာပြီဆိုတော့ဆရာရယ်ဘလိုလက္ခဏာတွေနဲ့စပြီးတော့သိနိုင်မလဲ
တကယ်တမ်းကနားထဲမှာသူကကြိုက်တယ်နားကြိုက်တယ်နားကြည့်ရတယ်ဆိုလို့ရဆီအောင်ဆီရောက်လာတယ်နားလေးတော့တောင်းတောင်းရောက်ခဲတယ်အဲ့တော့နားလေးရဲ့လက္ခဏာဘလိုစလဲဆိုချက်ချင်းဖြစ်မှာမဟုတ်ဘူးခုနအစဉ္ဉာဏ်တန်နေရလဲဒီနေ့ကြာတော့ဒီနေ့ဖြစ်သွားတာမဟုတ်ဘူးခုက140 decibel ဆိုရင်တော့ချက်ချင်းဖြစ်နေတာပေါ့လေဘလိုစသိမလဲဆိုရှင်ကို TV ကြည့်တဲ့ခါမှာအတန်ကိုချိန်ပြီးပါသူများတကပုံမှန်လေးကြည့်ကိုကတော့မအတန်ချိန်ချိန်ပြီးရတယ်သူများတဲ့စကားပြောရှင်ပြန်ပြန်မီးနေရတယ်နောက်တစ်ခုကကလင်းကိုတော့မကြားတော့ဘူးနောက်ကတယ်လီဖုန်းမီးတာကိုစမကြားတော့အဲ့လိုဖြစ်လာပြီဆိုတော့အထူးကိုဆောင်သွားပြီးတော့စမ်းသပ်ဖို့လိုပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်ထုတ်လင်းပေးနေတဲ့ကျမရေးကဏ္ဍကိုတောက်ကြနေမနေ့ပိုင်းမှာလည်းဒီချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်
ဒီလုပ်ငန်းတွေမှာအသက်အန္တရာယ်ကာကွယ်ဖို့အတွက်လုံခြုံမှုဆိုင်ရာလှုပ်ထုံးလုပ်နည်းစီကံသတ်မှတ်ချက်တွေအာမခံထားရှိတဲ့စနစ်တွေလိုက်နာမှုအားနည်းနေတာတွေကြောင့်ခီးသွွားပြည်သူတွေနစ်နာဆုံးရှုံးမှုတချို့နဲ့ရင်ဆိုင်နေရတာတွေ့ရပါတယ်။လမ်းပန်းဆက်သွယ်ရေးနဲ့တည်ယူပို့ဆောင်ရေးဟာနိုင်ငံဖွံ့ဖြိုးမှုအတွက်အဓိကကြတာကြောင့်အားနည်းချက်တွေကိုဘယ်လိုပြုပြင်ကြမလဲ။ဝ ဝန်ဆောင်မှုပေးသူတွေနဲ့ခီးသွွားပြည်သူတွေကြားတဟဇာတာဖြစ်အောင်ဘလို့အချက်တွေကိုလိုက်နာကြဖို့လိုပါတယ်စတာတွေကိုကျွမ်းကျင်သူတွေကိုဖိတ်ကြားပြီးဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းကြင်ကြရတဲ့ဆိုရင်တော့အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 ကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ပါတယ
်ဖီယိုအမေရိကန်တန်ခါထုတ်လွှင့်ပေးနေတဲ့ဒါရိုက်လေးလိုင်းအစီအစဉ်တွေကိုစနေနေ့အင်္ဂါညတိုင်းမှပုံမှန်ဆွေးနွေးနေတာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင် VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DPP ရုပ်သံလိုင်းကနေပြီးတော့လည်းကြည့်ရှုနိုင်ကြပါပြီ DPP ရုပ်သံစလောင်းကနေပြီးညနေ့စဉ်ည10နာရီနဲ့မနက်9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ပါတယ်ရှင်အခုမြန်မာအရေးသုံးသက်ချက်ကိုနားဆင်ရပါမယ်မြန်မာပြည်မှာတန်းနဲ့ချီးပြီးတော့ရှိနေတဲ့ကလေးအလုသမားတွေအကြောင်းဦးအောင်ခင်သုံးသက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြထားပါတယ်ရှင
်ကလေးအလုသမားနဲ့ပတ်သက်တဲ့ပညာပေးစာဆောင်၃ဆောင်ကို ILO အပြည်ပြည်ဆိုင်ရာအလုသမားအဖွဲ့ရဲ့ရန်ကုန်ဌာနကွဲကအောက်တိုဘာ10ရက်နေ့ကထုတ်ပြန်လိုက်ပါတယ်လို့ရှင်အလုသမားတမကအယတအသိအဖွဲ့နဲ့အစိုးရပါဝင်တိုင်မဲ့ကိစ္စတွေကိုဆွေးနွေးထားပါလေအပြည်ဆိုင်ရာဥပဒေမှာအသက်18နှစ်မပြည့်သူကိုကလေးအဖြစ်သတ်မှတ်ပါလေဒါပေမဲ့မြန်မာပြည်မှာတော့အသက်16နှစ်က16နှစ်ကြားအရွယ်ကိုချွင်းချင်တဲ့အလုပ်လုပ်ခွင့်ပေးထားပါလေတနေ့၄နာရီတည်းပူပြီးမလုပ်ရဘူးဆိုတော့ချွင်းချင်တဲ့ကန့်တတ်ထားပါလေဒါကြောင့်16နှစ်မပြည့်သူကိုခိုင်းရင်ထောင်ဒဏ်ငွေဒဏ်ပေးမယ်လို့အလုံသမားဌာနကသတိပေးထားပါတယ်2014လူဦးရေစရင်အရာ10နှစ်က18နှစ်အရွယ်ကလေးတငယ်တတန်းခွဲအလုံလုံနေကြောင်းသိရပါတယ်ဒီအထဲမှာယောက်ျားလေး7သိန်းနဲ့မိန်းကလေး9သိန်းပါဝင်ပါတယ်ကလေး9သိန်းကျော်ဟာစိုက်ပျိုးရေးမှာလုပ်ကင်ကြပြီးကုန်ထုတ်လုပ်ငန်းမှာ3သိန်းခွဲရှိပါတယ်ရောင်းဝယ်ရေးမှာ3သိန်းကျော်ရှိပြီးစောက်လုပ်ရေးမှာ8000ကျော်ဝန်ဆောင်လုပ်ငန်းမှာ9000ကျော်ရှိပါတယ်ကလေး9ယောက်မှာတယောက်ဟာကျောင်းမနေနိုင်ကြပါဘူ
းကလေးအလုပ်သမားအခြေအနေကို Mabel Croft အဖွဲ့က68နိုင်ငံမှာလည်လာပြီး Android ရှိမှုအတိုင်းအတာကိုစစ်ဆင်ပါတယ်ကလေးလုပ်သားအတွက် Android အများဆုံး10နိုင်ငံကိုရွေးထုတ်တဲ့အခါမှာနံပါတ်1ကဘင်္ဂလားဒေ့ရှ်အိန္ဒိယကနံပါတ်5မြန်မာကနံပါတ်9ပါကစ္စတန်ကနံပါတ်6ဖြစ်နေပါတယ်တရုတ်ပြည်ကအဆင့်13အင်ဒိုနီးရှားက18ဗီယက်နမ်က38ဖြစ်ပါတယ်ဒါကြောင့်မြမကလေးလုပ်သားထက်ပိုပြီးအခြေအနေဆိုတာဟာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယပဲရှိပါတယ်။အိန္ဒိယမှာကလေးလုပ်သားတန်း90လောက်ရှိမယ်လို့အမေရိကန်နိုင်ငံသားရေးဌာနကခန့်မှန်းပါတယ်။စင်ရတာဥယျာဉ်များတာကိုကလေးလုပ်သားအရေးအတွက်ကသက်သေပြနေပါတယ်။မိသားစုတွေစားဝတ်နေရေးကြက်တဲတဲ့အတွက်ကလေးတွေအလုပ်လုပ်နေကြတာဖြစ်ပါတယ
်။ကလေးလုပ်သားကိုမြမပြည်မှာဘယ်လိုသဘောထားတယ်ဆိုတာကိုလေ့လာတဲ့စာတမ်းchild labor knowledge attitude and practices ကို ILO အပြည်ပြည်ဆိုင်ရာအလုပ်သမားရေးရာအဖွဲ့ကမနစ်ကထုတ်ဝေပါတယ်ရန်ကုန်တိုင်းဧရာဝတီတိုင်းနဲ့မွန်ပြည်နယ်မှာကွင်းစင်းလေ့လာပြီးရေးသားထားတဲ့စာတမ်းဖြစ်ပါတယ်ဆင်းရဲတဲ့မိသားစုများလေလေကလေးလုပ်သားများလေလေဖြစ်နေပြီးမဲ့ဒီပြဿနာကိုဖြေရှင်းမှုကြိုးပမ်းတာမျိုးမရှိသေးပါဘူးမိသားစုဆင်းရဲလို့ကြောက်မနေပဲကလေးအလုပ်လုပ်တာကိုလုံယိုးလုံစင်သဘောနဲ့လူအဖွဲ့အစည်းကလက်ခံထားတာဟာကလေးအလုပ်လုပ်တာကိုသဘောတူတယ်ဖြစ်နေတယ်လို့ဆိုပါတယ်။ကလေးရဲ့ရပိုင်ခွင့်ကိုလူကြီးကနားမလည်တဲ့အတွက်ကလေးအလုပ်လုပ်လို့ဖြစ်ပေါ်လာမယ့်ရေရိုးရေရှည်အန္တရာယ်ကိုမသိကြတာလို့ဆိုပါတယ
်။စင်းရဲတဲ့မိဘကိုကူညီဖို့သူတို့မှတာဝန်ရှိတယ်လို့ကလေးတွေဘက်ကယူဆကြပါတယ်။ကလေးလုပ်သားမရှိတဲ့အတိုင်းအဝိုင်းကမိဘတွေဟာကလေးအလုပ်သမားအကြောင်းပိုသိတယ်လို့ဆိုပါတယ်။ချောင်းဆောင်မြို့နယ်မှာသာဒေသခံအယက်သားအဖွဲ့ရဲ့ဆောင်ရွက်မှုကြောင့်ကလေးလုပ်သားရဲ့မိဘတွေဟာသူတို့သားသမီးရဲ့အလုပ်ကိုနားလည်ကြတယ်လို့ ILO စစ်တမ်းမှာဖော်ပြပါတယ်။ယောက်ျားလေးတွေဟာအန်ဒရယ်ရှိတဲ့နေရာမှာအလုပ်လုပ်ကြပြီးမိန်းကလေးတွေကတော့အိမ်တွင်းအလုပ်သမားလုပ်ကြတာဟာစင်ရသားဒလိလူဖြစ်လာပါတယ်။မိသားစုဟာဖခင်ကိုမှီခိုနေရပေမဲ့ဖခင်အလုပ်မရှိတဲ့အခါမှာမိသားစုရက်တည်ရေးအတွက်ကလေးကပါအလုပ်လုပ်ရပါတယ်။အလုပ်လုပ်ဖို့အတွက်ကလေးကိုယ်တိုင်ကဆုံးဖြတ်တာရှိတယ်လို့မိခင်ကလုတ်ခိုင်းလို့လုတ်ရတာလည်းရှိပါတယ
်ကလေးလုတ်သားရဲ့မိဘတွေဟာပညာမတတ်ကြတာများပါလေမိဘရဲ့ပညာအစဉ်အတန်းနဲ့ကလေးအလုတ်သမားဆက်ဆက်နေတယ်လို့ ILO ကဆိုပါတယ်အလုတ်ရှင်ဘက်ကတော့ကလေးကိုအလုတ်ပေးတာဟာကလေးရဲ့မိသားစုကိုကူညီရာရောက်တယ်လို့မြင်ပါတယ်အ အလုံးရှင်ကိုအေးအေးယူခြင်းကလေးရဲ့မိသားစုကိုဒုက္ခပေးတယ်လို့ဖြစ်နိုင်တယ်လို့အလုံးသမားဌာနဝန်တန်းတွေကလည်းယူဆတာမို့ဥပဒေနဲ့ဆန့်ကျင်ပေမဲ့ခွင့်ပြုထားတာလို့ဆိုပါတယ်။မိန်းကလေးနှစ်ဦးကိုအိမ်အကူအဖြစ်ငားရပြီးနှင်းပန်းနှိပ်စက်တဲ့ကျောက်တရားမျိုးတွေကအင်းဝအချုပ်ဆိုင်ပိုင်ရှင်ကျူးလွန်တဲ့ပြစ်မှုဟာကလေးအလုံးသမားဘဝရဲ့အကာအကွယ်ကင်းမဲ့မှုကိုမိမောင်းထိုးပြတယ်လို့ဖြစ်နေပါတယ်။ဒါကြောင့်ပြတ်ထန်းထားတဲ့ကလေးလူသားဥပဒေနဲ့လက်တွေ့ဘဝမှာဖြစ်ပျက်နေတာတွေဟာတခြားစီဖြစ်နေပါတယ်လူမှုစီးပွားရေးဘဝအခြေအနေနဲ့ရောလူအဖွဲ့အစည်းရဲ့အတွေးအခေါ်နဲ့ရောကွဲပြားခြားနားနေတဲ့ဥပဒေကိုအကောင့်ထည့်ပေါ်လို့ရမှာမဟုတ်ပါဘူးဒါကြောင့်ကလေးလူသားကိုအကာအကွယ်ပေးပြီးအကောင့်ထည့်ပေါ်လို့ရတဲ့ဥပဒေမျိုးကိုပြတ်ထန်းဖို့လိုတယ်လို့ ILO ကဆိုပါတယ်ရှင်းနေနောက်ပိုင်းမှာရန်ကုန်တိုင်းဧရာဝတီတိုင်းမွန်ပြည်နယ်မှာကိုယ်စင်လေးလာပြီးကလေးလူသားအခြေအနေနဲ့ဒေသခံလူအဖွဲ့အစည်းရဲ့သဘောထားကိုမှတ်တမ်းတင်ဖို့အစီအစဉ်ရှိကြောင်း ILO အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်ကိုအခုလိုကြာတာပရိနေညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်။အခုနောက်ဆုံးကြာနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစုစည်းတင်ပြပေးနေတာဖြစ်ပါလိမ့်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအမီပါBNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့အထူးဒေတာလေးမိုင်းလာတက်ခွဲနေနေအတွင်းမှာတက်ဆွဲထားတဲ့ UWSA ဝါတက်ခွဲတွေတက်ဆုပ်ပြန်ဖို့မြန်မာအစိုးရတက်မတော်ကနေညွန်ကြားလိုက်ပါတယ်။နေသားဆောင်စခန်းတွေတိုက်ခိုက်ခံရမှုကိုစုံစမ်းဖို့အတွက်ရခိုင်ပြည်နယ်လွတ်တော်ကနေကော်မရှင်တစ်ခုဖွဲ့စည်းလိုက်တယ်ဆိုတာနဲ့ရခိုင်ပြည်နယ်ကစစ်ဘေးဒုက္ခသည်တွေရဲ့အခက်အခဲအခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနူးပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရှမ်းပြည်အရှေ့ပိုင်းအထုဒေတာလေးမိုင်းလာတပ်ဖွဲ့နေမြေအတွင်းမှာနေရာယူထားတဲ့ UWSA ဝါတပ်ဖွဲ့တွေတတ်ဆုပ်ပြန်ဖို့မြန်မာအစိုးရတပ်မတော်ကညွှန်ကြားလိုက်ပါတယ်24ရက်နေနောက်ဆုံးထားဖယ်ရှားဖို့တပ်မတော်ဘက်ကညွှန်ကြားလိုက်တာပါဒါပေမဲ့ဝါတပ်ဖွဲ့တွေကတတ်ဆုပ်ပြန်တာမရှိသေးတဲ့အတွက်အစိုးရတပ်မတော်ဘက်ကလည်းရှမ်းပြည်အရှေ့ပိုင်းမိုင်းလာနယ်အနီးကိုစစ်ရင်အားအလုံးရင်းနဲ့ပို့ဆောင်နေလို့တိုက်ပွဲဖြစ်ပွားလာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။အထက်အမိန်ရမိုင်းလာဒေသတွေရောက်ရှိလာတာဖြစ်လို့ညွှန်ကြားချက်မရှိရင်တတ်ဆုပ်နိုင်မှာမဟုတ်ဘူးလို့ဝါအရာရှိလော်ဆိုင်နပ်ကပြောပါတယ်။အော်တိုဘာလ26ရက်နေ့အထိအစိုးရတပ်နဲ့ဝါတပ်တို့စစ်ရေးအသင့်အနေထားရှိနေပေမဲ့ထူးခြားလာတဲ့စစ်ရေးလှုပ်ရှားမှုမရှိသေးလို့ရှေ့တန်းတာဝန်ကြားမိုင်းလာအရာရှိငယ်အပေကပြောပါတယ်ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA ဟာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် NDAA ခေါ်မိုင်းလာတပ်ဖွဲ့ရဲ့တပ်စခန်း5ခုကိုစက်တင်ဘာလလကုန်ပိုင်းကတင်ပိုက်လိုက်တာဖြစ်တဲ့ဆိုပြီးအစိုးရတပ်မတော်ကကြားဝင်လာတာဖြစ်ပါတယ်
ရခိုင်ပြည်နယ်မောင်တော်ခရိုင်အတွင်းမှာနေချာတပ်စခန်းတွေတိုက်ခိုက်ခံရမှုကိုစုံစမ်းဖို့အတွက်ရခိုင်ပြည်နယ်လွတ်တော်ကနေအဖွဲ့ဝင်၁၁ဦးပါတဲ့ကော်မရှင်တစ်ခုကိုဖွဲ့စည်းလိုက်ပါတယ်။အဲ့ဒီကော်မရှင်ကိုအောက်တိုဘာ24ရက်နေ့ကပြုလုပ်တဲ့လွတ်တော်ကိုယ်စားလှယ်များအစည်းအဝေးကနေဖွဲ့စည်းလိုက်တာပါ။ကော်မရှင်အဖွဲ့ဝင်တွေဟာအောက်တိုဘာ5ရက်နေ့ကရဲစခန်းတွေတစ်ချိန်တည်းတိုက်ခိုက်ခံရမှုတွေကိုစုံစမ်းမှဖြစ်ပြီးအကြမ်းဖက်မှုဖြစ်ပေါ်ရတဲ့အကြောင်းရင်းတွေလုံခြုံရေးအဆောင်ရွက်ဖို့လိုအပ်ချက်တွေပင်္ဂလီကျေးရွာတွေမှာဥပဒေစိုးမှုရှိအောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြည်နယ်လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးကျော်စောဦးကပြောပါတယ်။ကော်မရှင်ရဲ့တက်တန်းကိုအောက်တိုဘာ25ရက်နေ့ကနေဒီဇင်ဘာလ31ရက်နေ့ထိတက်မှတ်ထားပြီးကော်မရှင်ရဲ့လေ့လာတွေ့ဆချက်တွေကိုနှစ်ပတ်တွင်လွတ်တော်ဥက္ကဋ္ဌကိုတင်ပြသွားမှာဖြစ်တယ်လို့လည်းဦးကျော်စောဦးကပြောပါတယ်။
ကချင်ပြည်နယ်မှာပြင်းထန်စွာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်သွားဖို့မြကြီးနားမြို့ဘာသာပေါင်းစုံကလူထုအင်အား3000ကျော်ဟာတိုက်ပွဲအလိုမရှိပြည်ထောင်စုမြန်မာနိုင်ငံတဝန်းလုံးငြိမ်းချမ်းပါစေဆိုတဲ့ပိုစတာတွေကန်ဆောင်ပြီးလမ်းလျှောက်ဆန္ဒထုတ်ဖော်ပွဲကိုအော်တိုဘာလ22ရက်နေ့ကပြုလုပ်ခဲ့ကြပါတယ်။လမ်းလျှောက်ဆန္ဒထုတ်ဖော်တဲ့အစီအစဉ်မှာစစ်ပြေဒုက္ခသည်တွေအပါအဝင်ကချင်ဗမာရှမ်းမွတ်စလင်ဟိန္ဒူနဲ့တရုတ်အမျိုးသားတွေလည်းပိုစတာများကန်ဆောင်ကာဆူတောင်းလှည့်လည်ဆန္ဒပြခဲ့ရမှာပါဝင်ခဲ့တယ်လို့ဥဆောင်သူဥလုံကျုံတူးတော်ကပြောပါတယ် အောက်တိုဘာလလက်ဆန်းပိုင်းကစပြီးမြမတက်မတော်ကနေလေတက်တန့်ကားတက်လက်နက်ကြီးတပ်တွေနဲ့ကချင်ပြည်နယ်မှာထိုးစစ်ဆင်တိုက်ခိုက်လာတာကြောင့်ထိုးစစ်ရက်တန့်ရေးပြည်တွင်းပြည်ပမှာပြုလုပ်လာတာဖြစ်ပါတယ်
။ကရင်ပြည်နယ်တန်တောင်မြို့နယ်လိတ်တုံမြို့နယ်ခွဲမှာရှိတဲ့ကရချီကျေးရွာမှာ23ရက်နေ့ကဘုံပေါက်ကွဲမှုကြောင့်ရွာသား5ယောက်တန်ရာရရှိသွားပါတယ်။အဲ့ဒီပေါက်ကွဲမှုရဲ့အနည်းနာတစ်ပိတ်မှာလက်ပစ်ပုံးအစတွေကိုတွေ့ရှိရတဲ့အတွက်လက်ပစ်ပုံးတို့ယူဆနိုင်တယ်လို့ပေါက်ကွဲတဲ့အကြောင်းရင်းကိုဆက်လက်ဆောင်ဆန်းသွားမယ်လို့ KNU တောင်မှုခရိုင်တပ်မဟာနေရဥက္ကဋ္ဌဘတို့စောအေဝါကပြောပါတယ်အဆိုပါကျေးရွာအနည်းနာနယ်မြေမှာဆိုရင် KNU တပ်မဟာနေနဲ့ KNPP အဖွဲ့အပြည့်အစိုးရတပ်မတော်တို့လည်းဝင်ထွက်တွာလာတဲ့နယ်မြေဖြစ်တဲ့အတွက်ကြောင့်စုပေါင်းအုပ်ချုပ်တဲ့နယ်မြေဖြစ်ပါတယ်
ရင်ကျန်းရေးအတွက်ကြားမတန်းတူရေးမဟာမိတ်အဖွဲ့ AGIPP နှစ်ပတ်လည်အစည်းအဝေးနဲ့မြန်မာနိုင်ငံအမျိုးသမီးငင်းချမ်းရေးနဲ့လုံခြုံရေးအတွက်ပူးပေါင်းလှုပ်ဆောင်မဲ့နီးလန်းတွေနဲ့ပတ်သက်ပြီးအလုံယုံဆွေးနွေးပွဲတစ်ခုအောက်တိုဘာလ21ရက်နေ့နဲ့22ရက်နေ့ကမွန်ပြည်နယ်မော်လမြိုင်မြို့ရာမညဟိုတယ်မှာကျင်းပခဲ့ပါတယ်ဒီဆွေးနွေးပွဲမှာငင်းချမ်းရေးနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေဖြစ်တဲ့ပြည်နယ်နဲ့တိုင်းဒေသကြီးအဆင့်ဖွဲ့စည်းမဲ့ပြစ်ခတ်တိုက်ခိုက်မှုစောင့်ကြည့်ရေးပူးတွဲကော်မတီမှာအမျိုးသမီးတွေ30ရာခိုင်နှုန်းပါဝင်ဖို့ဆက်ပြီးတောင်းဆိုသွားမယ်လို့ AGIPP ဥက္ကဋ္ဌမြင့်ကွန်းချန်းနွန်ကပြောပါတယ်လွန်ခဲ့တဲ့ဇွန်လ30ရက်နေ့ကမွန်ပြည်နယ်မှာဖွဲ့စည်းခဲ့တဲ့အပြစ်ခတ်ရက်စေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMCS အဖွဲ့ဝင်14ဦးထဲမှာအယက်သားကိုစလဲမွန်အမျိုးသမီးဒေါက်တာမြင့်ရင်ချမ်းနဲ့ကရင်အမျိုးသမီးနော်စာထူးတို့သာပါဝင်တဲ့အတွက်အမျိုးသမီးပါဝင်နေမှု 14.3 ခိုင်နှုန်းသာရှိနေပါတယ်မွန်ပြည်နယ်အတွင်းမှာရွှေပြောင်းအလုပ်သမားတွေအများအပြားရှိနေတဲ့အတွက်လူအခွင့်ရေးချိုးဖောက်ခံရမှုပဋိပက္ခတွေမကြာခဏဖြစ်ပေါ်နေတာအထူးသဖြင့်အမျိုးသမီးတွေငြိမ်းချမ်းရေးနဲ့နိုင်ငံရေးမူပေါင်းဆွေးနွေးမှုနဲ့ပြန်လည်နေရာချထားရေးမှာပါဝင်ဆောင်ရွက်ခွင့်ရဖို့လှုပ်ဆောင်သွားရမယ်လို့မြင့်ကွန်းချမ်းနွန်ကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မောင်နှုတ်ခရိုင်အတွင်းမှာမြန်မာနယ်သားဆောင်စခန်းတွေတိုက်ခိုက်ခံရပြီးဒေသအတွင်းမှာလုံခြုံရေးအရာစိုးရိမ်နေရတဲ့အတွက်ထောင်ထဲချတဲ့ဒုက္ခသည်တွေဟာနေရဲစွန့်ခွာပြီးစစ်တွေဘူးသီးတောင်နဲ့မောင်တော်မြို့နယ်တွေကကယ်ဆယ်စခန်းတွေမှာခိုးလုံနေကြရပါတယ်ဒီစစ်ဆောင်ဒုက္ခသည်တွေဟာစားတောက်နေထိုင်ရင်အခက်အခဲရှိနေပြီးလုံခြုံရေးအရာနေရဲရင်းကိုမပြတ်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်မောင်အေးကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်
နေရှာဆုံးစခန်းတွေတိုက်ခိုက်ခံရပြီးတဲ့နောက်မှာအစိုးရကမောက်တော့ခရိုင်ကိုစိုက်ဆံရဲ့နေမြေဖြစ်သက်မဲ့ပြီးအကြမ်းဖက်သမားတွေကိုချဉ်းလှမ်းနေတာခုဆိုရင်တိဒတ်နှစ်ပတ်ကြာလာပြီးမြို့ပေါ်မှာအခြေအနေတည်ငြိမ်နေတယ်လို့ဆိုပေမဲ့နေဖက်တွေမှာတော့လုံခြုံရေးအားနည်းမှုတွေရှိနေတဲ့အတွက်ဒေသခံတွေစိုးရိမ်နေကြပါတယ်လက်ရှိမောက်တော့မြို့နယ်မြောက်ပိုင်းကလုံခြုံရေးအခြေအနေတွေကိုလောက်တုံကြည့်ရတာတူဖြစ်တဲ့ကိုကျော်ဝင်းကခုလိုပြောပါတယ
်မောက်တော့မြောက်ပိုင်းမှာကြည့်ရတဲ့လုံခြုံရေးအခြေအနေဆိုတာကလုံခြုံရေးကြောက်တယ်လို့ပဲညာအချိန်မှာလည်းတဲကရောက်လာတဲ့နေ့တွေဆိုရင်မြို့ပေါ်ကကျလာချာအိလိုရတဲ့တဲကမရောက်လာတဲ့နေ့တွေဆိုရင်လူတိုင်းလူလူနှိုးနှိုးကြကြနဲ့ကျင်းဆောင်နေကြရတာပါပဲ
အောက်တိုဘာလ9ရက်သန့်ခေါ်ကြွာရှိမှာမောက်တော်မြို့နယ်ကြီးကဲမြန်ဌာနချုပ်ငခုရနံရသေးတော်မြို့နယ်ကိုတန်ကောင်နေချောင်းစခန့်တွေကိုအကျန်းဖသမ400ကျော်ကတပြိုင်တည်းစီးနှံတိုက်ခိုက်ခဲ့ကြတာပါဒီတိုက်ခိုက်မှုကို RSO အဖွဲ့နဲ့အစသွေရှိပြီးမောက်တော်ဒေသမှာလှုပ်ရှားနေတဲ့အာဂါမူမူဂျာဟီဒင်အဖွဲ့ရဲ့လှုပ်ဆောင်ချဖြစ်တယ်လို့ဒီလ14ရက်နေ့မှာသမ္မတရုံးကသတင်းထုတ်ပြန်ထားပြီးအဲ့ဒီတိုက်ခိုက်မှုမှာရေးတက်သား9ဦးကြာဆုံးခဲ့ပြီးလက်နက်90ကျော်နဲ့ကြီးစင်1000နီးပါးကိုအကျန်းဖသမားတွေယူဆောင်သွားခဲ့ကြပါတယ်ဒေသအတွင်းမှာပိတ်မိနေတဲ့တိုင်းရင်းသားကြေးရွာတွေရဲ့အခခဲ့တွေကိုနန်တာတော်ကျောက်ဆရာတော်အရှင်စေနာကခုလိုမြင့်ကြပါတယ
်လုံခြုံရေးသွားလာလို့ရတဲ့မိနပ်ပေါင်းအကျင်ရွာတွေကိုလည်းအခပ်ပတ်နေတာမြင်ပါတယ်ဒါဝေးလွန်ခေါင်းပွားတဲ့ဒီတောင်ရုံးပတ်တို့ဟိုဘန်ဒူလာတိုက်ချောက်အောင်ဒီအိမ်ကတော့မကြိုက်ဒီလူမှုအပန်းပွက်တွေလည်းမရောက်တော့ကိုထုံးဖို့မရ
အခုအခါမော်ရော့နေဆက်မှာလုံခြုံရေးစခန်း30ကျော်တိုးရှိချထားသလိုနေရဲစံခွာပြီးဒုက္ခသည်တွေအဖြစ်ခိုးလုံနေကြသူတွေကိုနေရဲပြန်ကြဖို့အစိုးရဘက်ကတိုက်တွန်းမှုတွေရှိနေပေမဲ့နေရဲပြန်ဖို့လုံခြုံရေးအရာအရေးကြီးတယ်လို့ဒုက္ခသည်တွေကိုအရေးပေါ်အကူအညီတွေပေးနေတဲ့ဝင်လာဖောက်ဒေးရှင်းကစာရေးဆရာဝင်းဟန်အောင်ကအခုလိုပြောပါတယ်
အဓိကဒီလိုပြန်နိုင်ဖို့တော့လုံခြုံရေးတိုးရှာပြင်းနိုင်တော့ဒီလိုတွေဟိုပြန်နိုင်တဲ့အခြေအနေတွေရှိရခဏ
လုံချင်းရဲ့တက်ဘွဲတွေကနေမရှင်းလက်မှုတွေလုပ်တဲ့အချိန်မှာပိုက်ခဲမှုတချို့ရှိတဲ့အတွက်တဲမတော်သား9ဦးကြာဆုံးခဲ့ပြီးအကျန်းဖသမားတချို့ကိုလည်းဖမ်းမိထားသလိုနေချဆုံးစခန်းတွေကပါတော့တဲ့လမ်းနံတချို့ကိုလည်းပြန်လည်သိမ်းဆည်းရမိထားတယ်လို့အစိုးရဘက်ကသတင်းတွေထုတ်ပြန်ထားပါတယ်
။ဆက်ပြီးတော့ကချင်ရှမ်းကရင်ပြည်နယ်တွေအတွင်းမှာအစိုးရတက်မတော်ကနေဇက်တိုက်ထိုးစစ်ဆင်တိုက်ခိုက်နေတဲ့လုံဆောင်ချက်တွေဟာငင်းချင်းရင်းနဲ့အမျိုးသားရင်ကြားစစ်ရေးကိုထိခိုက်နိုင်တယ်လို့တိုင်းနာနိုင်ငံရေးပါတီခေါင်းဆောင်တွေကပြောပါတယ်။ဒီကြောင့်တော့ဆိုင်းမင်းကနေစူးစီးတင်ဆက်ထားပါရဲ့ရှင်
တနင်္ဂနွေအပိခရစေရေးစာချုပ် NCA လက်မှတ်ရေးထိုးခြင်းမရှိသေးတဲ့အဖွဲ့တွေမှာကပဲ NCA စာချုပ်လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်တပ်မတော် RCSS SSA တို့ကိုလည်းမြန်မာတပ်မတော်ကနေအင်အားတုံတိုက်ခိုက်ခဲ့တာပါဒီထိုးစစ်ဆင်မှုတွေဟာအမျိုးတိုင်းရင်ကြားစစ်ရေးကိုမဖြစ်ပေါ်စေနိုင်ပဲပြည်တွင်းငြိမ်းချမ်းရေးကိုလည်းထိခိုက်ပျက်ပြားစေနိုင်တယ်လို့ရှန်တိုင်းတားမြားဒီမိုကရေစီအဖွဲ့ချုပ် SNLD တွဲဖက်တွင်ရင်မူပြောရေးဆိုခွင့်ဆိုင်လိုက်ကပြောပါတယ်
ပိုက်ပွဲတွေလုံးဝရပ်တန့်မှုလိုအပ်ပါတယ်အဲ့လိုမှမဟုတ်ဘဲနဲ့ပိုက်ပွဲတွေလည်းတစ်ဖက်မှာဆင်နွှဲနေတယ်တစ်ဖက်မှာလည်းမျိုးရပ်ပြန်လည်ရင်ကြားစစ်ရေးကိုလုံးနေမယ်ဆိုလို့ရှိရင်ဗဒါတလန်တန်တလန်ဆိုတယ်လို့ဘယ်တော့မှစုံမှတ်ကိုရောက်နိုင်မှာမဟုတ်ဘူးအများကြီးပြောလို့ရှိရင်ဒီလေးငင်းချမ်းရေးကိုဘယ်လိုမှအထောက်အကူမပြုနိုင်ဘူးလို့မျိုးရပ်ပြန်လည်ရင်ကြားစစ်ရေးကိုတော့မဖြစ်ခဲ့စေနိုင်ပါလား
အောက်တိုဘာလအတွင်းမှာဆိုရတပ်မတော်ဟာကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တွေမှာဆက်တိုက်ဆွတ်လို့ထိုးစစ်ဆင်နေပါတယ်။လက်နက်ကင်ပဋိပက္ခတွေဖြည့်ရှင်းနိုင်ဖို့တိုင်းရင်းတိုင်းလက်နက်ကင်တပ်ဖွဲ့တွေများတဲ့မြန်မာနိုင်ငံမှာပြည်ထောင်စုတပ်မတော်ဖွဲ့စည်းဖို့လိုအပ်တယ်လို့ချင်းတိုးတက်ရေးပါတီတွင်ရင်မူဦးဆိုင်ထွန်းကပြောပါတယ်
တိုင်းသားတွေအနေနဲ့တောင်းထားတဲ့ Federal Army ဆိုတာကလည်းအစ်အဆန်းကိုတောင်းထားတာမဟုတ်ဘူး။ဘာလို့လဲဆို1945 Gandhi စာချုပ်အရပဲဒီပြကဘာဖြစ်အပြီးမှာဗမာတပ်မတော်ကိုပြန်ပြီးဖွဲ့စည်းခဲ့တယ်။အဲဒီစာချုပ်အရဖွဲ့စည်းတဲ့ခဲတဲ့အချိန်ခါတုန်းကတိုင်းသားတက်မကန်ကြီးအုပ်စုကြီးရှိတယ်။ချင်းတက်မကန်တိုင်းကြီးရှိတယ်၊ရှမ်းတက်မကန်တိုင်းကြီးရှိတယ်၊ကရင်တက်မကန်တိုင်းကြီးရှိတယ်၊ကရင်မီဒီယာတက်မကန်တိုင်းကြီးရှိတယ်၊ဗမာတက်မကန်တိုင်းကြီး၅ကြီးရှိတယ်။ဒီဟာကြီးတော့ပေါင်းပြီးတော့မှဗမာတပ်မတော်ကိုပြန်ပြီးဖွဲ့စည်းခဲ့တ
ယ်။မြန်မာနိုင်ငံတွင်းကတိုင်းရင်းသားတော်လှန်ရေးတပ်ဖွဲ့တွေအစိုးရကြာပြည်တွင်းစစ်ပြစ်ဒဏ္ဍာရီကိုဖြေရှင်းနိုင်တဲ့နီလန်တကအခုချိန်ထိမဖွင့်သေးဘူးလို့ကချင်လူလာရဲ့အဖွဲ့ KIO ဥက္ကဋ္ဌဦးဆောင်ဟရာကနေအောက်တိုဘာ25ရက်နေ့ KIO အဖွဲ့56နှစ်ပြည့်တဲ့နေ့မှာပြောဆိုခဲ့ပါတယ်လက်ရှိစီရပဒီဘက်ခဖြည့်ရှင်းနိုင်ဖို့အစိုးရနဲ့တပ်မတော်ပူးပေါင်းပြီးတော့တနင်္ဂနွေလုံးအပိခက်ရက်စီအကြေညာပေးဖို့လိုအပ်တယ်လို့အစိုးရလှုပ်ဆောင်နေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာတရင်တလက်နဲ့ကိအုပ်စုတွေပါဝင်လာပြီးအမျိုးသားပြန်နဲ့တင်းမဲ့ရေးအတွက်အထောက်အကူဖြစ်စေနိုင်မယ်လို့ SNLD ကဇိုင်းလက်ကသုံးတတ်ထားပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရှမ်းပြည်အရှေ့ပိုင်းအထူးဒေသလေးမိုင်းလားတပ်ဖွဲ့နေမြေအတွင်းမှာတပ်ဆွဲထားတဲ့ UWSA ဝါတပ်ဖွဲ့တွေတပ်ဆုတ်ပြန်ဖို့မြန်မာအစိုးရတပ်မတော်ကနေညွှန်ကြားလိုက်ပါတယ်
။တရက်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြပြချင်း10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်တယ်လို့ mobile telephone တွေကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်ရှင်။တောက်ကြနေ့မနေ့ဖက်မှာတော့ကျမရေးနဲ့တရင်သတင်းလွှာပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ရမှာပါ။မကြခင်မှာအခုညပိုင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်။ဒီကနေ့ညပဲအစီအစဉ်အဆုံးမသတ်ခင်မှာတရင်အချင်းချုပ်ကိုကိုအောင်အောင်ကကြေညာပေးပါဦးမယ်ရှင
်။ဇလိုင်းလအတွင်းကတူရကီစစ်တပ်အာဏာသိမ်းမှုမှာပါဝင်နေလို့ဆွဆဲထားတဲ့လေတပ်လေယာဉ်မှု83ဦးကိုဖမ်းဆီးဖို့တူရကီအာဏာပိုင်တွေကဒီကနေ့အမိန့်ထုတ်ပြန်လိုက်ပါတယ်။နိုင်ငံတော်ဝန်လုံခြုံရေးရဲတွေကလိုက်လံဖမ်းဆီးရမှာလေယာဉ်မှု45ဦးကိုဖမ်းဆီးမိတာပြီးဖြစ်တယ်လို့တူရကီနိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။အဲ့ဒီထဲကတချို့ကတော့အရင်ကတည်းကဖမ်းဆီးထားတာပါ။အခုချိန်ထိဖမ်းဆီးထားတဲ့ထဲမှာတူရကီလေတပ်ကဒုဗိုလ်82ဦးနဲ့ဗိုလ်မှူးကြီး2ဦးတို့ပါဝင်ပါတယ်ခင်ဗျာ။ပါကစ္စတန်ဝန်ကြီးချုပ်နဝက်ရှရစ်ကိုလာမယ့်သတင်းပတ်အတွင်းစတင်ချီတက်ဆန္ဒပြဖို့စီစဉ်ထားတဲ့မြို့တော်အစ္စလာမဘတ်မှာဆန္ဒပြခွင့်၊စီယုံခွင့်၊စီတန်းလှည့်လည်ခွင့်တွေအလုံးနှစ်လကြာပိတ်ပင်ထားမှာဖြစ်တယ်လို့ပါကစ္စတန်ဆိုရကကြေညာလိုက်တပါတယ်။နိုင်ငံတကာကထင်ပေါ်ကျော်ကြားသူတွေရဲ့နိုင်ငံရေးချပန်းအကောင့်ပိုင်ဆိုင်မှုတွေကိုဖော်ပြထားတဲ့ပနားမားစာရွက်စာရမ်းတွေထဲမှာဝန်ကြီးချုပ်ရဲ့မိသားစုဝင်တွေရဲ့အမိစင်းတွေကိုပါလာပြီးတဲ့နောက်မစ္စတာရှရစ်အနေနဲ့လူလူရဲ့စန့်ကျင်ဖိအားပေးမှုတွေနဲ့ရင်ဆိုင်နေရတာပါ။ရခိုင်ပြည်နယ်မောင်နှုံဒေသအတွင်းအစွန်းရောက်အကြမ်းဖက်သမားတွေကိုလုံခြုံရေးတပ်ဖွဲ့တွေကဆစ်ဆင်လျက်ရှိရမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကကျေးရွာတွေကရွာသားတွေကိုစစ်တပ်ကအတင်းမောင်းထုတ်ခဲ့တာကြောင့်ရိုဟင်ဂျာမွတ်စလင်ရွာသားတွေပုန်းအောင်နေထိုင်နေရတယ်လို့ရိုက်တာသတင်းကရေးသားပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကနေကြားဆောင်တပ်ဖွဲ့အရာရှိတွေကကြီးကဲပင်ကျေးရွာကိုရောက်ရှိလာပြီးတော့ရွာသား2000လောက်ကိုအခြေခံစားသုံးကုန်ပေးပြီးတော့ရွာကနေနှင်ထုတ်လိုက်တယ်ဆိုပြီးတော့ဒီသတင်းမှာကိုကရေးသားထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့နေကြားဆောင်တပ်အကြီးအကဲရဲမှူးချုပ်သူရဆန်းငင်ကတော့မဟုတ်မှန်ကြောင်းညွှန်းဆိုထားပါတယ်။မြောက်ကိုရီးယားအစိုးရကနျူကလ িয়ার စီစဉ်တဲ့ရပ်တန့်အောင်တိုက်တွန်းတာတွေတိုးလို့သွားကြဖို့အမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားအကြီးတန်းအရာရှိတွေဒီကနေ့သဘောတူညီခဲ့ကြပါတယ်ခင်ဗျာ
ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါ။ဒီညအစည်းအဝေးထုတ်လွှင့်ရေးမှုကရှားဖောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးကို VOA Internet ကနေပြီးတော့ bamis.voanews.com မှာနှာစင်နိုင်ပါတယ်။မနေ့ကတောက်ကြနေမနေ့ပိုင်းအစည်းအဝေးကို line 2 meter 32 40 49ရူကနေတိုက်ရိုက်ဖန်ယူနှာစင်နိုင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.